Welcome to the Voice of America in Burmese.
Mingla mene ke ma shin Washington myo VOA American tan ga ni 2019 khu ni October 24 ye in ga ni ne ne khin a season go Myanmar san naw chain mene 6 nai ga ni 9 nai thi 9 meter 32 40 49 ga ni dai yai thon lwin twa ma ba shin Jama in jin nai ma
Mingla mene ke ma khanya chinaw ga la zaw lai ma ဒီမနက်မှာထွက်ချရတဲ့တဲ့နေကတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတလဆင်ဟာအီရန်နိုင်ငံကိုချုပ်တင်မကျင်ကြဘဲဒီနေ့နေ့ကတွားရောက်ခဲ့ပါတယ်။သမ္မတထရမ့်အချက်တက်ကိုတွားတဲ့အခါမြောက်ကိုရီးယားနိုင်ငံကိုဖိအားပေးသွားမယ်လို့ပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ335သန်းအကူအညီဖို့နိုင်ငံကအလှူရှင်တွေကကတိပြုခဲ့ကြပါတယ်။ဒီလိုထွက်ချရတဲ့တဲ့နေကိုကိုကျောင်းလင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗ
ျ။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလဲရိုဟင်ဂျာဒုက္ခသည်အချက်အသေးဖြေရှင်းရေးကုလသမဂ္ဂနဲ့နိုင်ငံတကာကဘယ်လိုသဘောထားရှိကြသလဲဆိုတာကိုနားဆင်ရဖို့ရှိပါတယ
်။ We need political clout, especially in negotiating with both Bangladesh and Myanmar.
ဒါကတော့ UNHCR ရဲ့အကြီးအကဲ Filippo Grandi ကနေပြီးတော့သုံးသပ်ပြောကြားချက်တွေကိုအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာလည်းမနေ့ကကုလသမဂ္ဂမှာကျင်းပတဲ့ Rohingya ဒုက္ခသည်အရေးနိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမှာကုလသမဂ္ဂထိပ်တန်းအရာရှိတွေဘာတွေပြောကြားခဲ့သလဲဆိုတာကိုလည်းတင်ပြပေးမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျောင်းလွင်တို့ကပြောပြပါအောင်ရှင
်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအီရန်နိုင်ငံကိုကြိုတင်မကြေညာပဲတနင်္လာနေ့ကတွားရောက်ခဲ့ပါတယ်။ဒါဟာအာဖဂန်နိုင်ငံကိုအလားတူကြိုတင်ကြေညာခြင်းမရှိဘဲဝန်ကြီး Tillerson တွားရောက်ပြီးနိုင်ပိုင်းအကြာမှာအဲ့ဒီလိုတွားရောက်တာလည်းဖြစ်ပါတယ်။ဝန်ကြီး Tillerson ဟာဘက်ဒတ်မြို့မှာအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့တနင်္လာနေ့မှာတွေ့ဆုံမှုရှိပါတယ်။အစောပိုင်းကတော့ဝန်ကြီးတီလာဆင်ဟာအမေရိကန်ရဲ့တောင်အာရှဆိုင်ရာဗျူဟာမဟာဗျူဟာအရေးကိစ္စတွေကိုအာဖဂန်သမ္မတအရှရဖ်ဂါနီနဲ့တိခါမခင်ဗျာအရှရဖ်ဂါနီအပါအဝင်တခြားအရာရှိတွေနဲ့ကာဘူးမြို့အပြင်မှာရှိတဲ့ background letter အခြေစပ်စကားမှာဆွေးနွေးခဲ့ပါတယ်။အာဖဂန်နိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်ခွင့်ညီညွတ်တဲ့ democratic နိုင်ငံဖြစ်လာရေးညီညာရေးလမ်းကြောင်းကိုဥတည်နိုင်ရေးချမ်းသာကြွယ်ဝရေးနဲ့ကိုကိုကိုမီခိုအားထားနိုင်မှုစတဲ့ကဏ္ဍအသီးသီးအတွက်အမေရိကအာဖဂန်အစိုးရကိုအမေရိကန်ပြည်ထောင်စုကပံ့ပိုးပေးသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်ကြောင်းဝန်ကြီးတလာဆင်ကပြောပါတယ်ဒီဒေတာမှာအကြမ်းဖက်အဖွဲ့အစည်းတွေဒါမှမဟုတ်အစွန်းရောက်အကြမ်းဖက်သမားတွေခိုလုံခွင့်မရနိုင်ရေးဟာအလွန်အရေးကြီးတဲ့အချက်ဖြစ်ကြောင်းလည်းဝန်ကြီးတလာဆင်ကပြောပါတယ်အမေရိကန်ရဲ့မဟာဗျူဟာအသစ်ကဒေတာတွေမှာအပြုသဘောဆောင်တဲ့တိုးတက်မှုတွေဖြစ်ပေါ်ခဲ့ကြောင်းအာဖဂန်သမ္မတအာရှရဖ်ဂါနီကလည်းပြောခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နှစ်ပတ်နီးပါးကြာမဲ့အာရှ၅နိုင်ငံခီးစဉ်ကိုနိုဝင်ဘာလ3ရက်နေ့မှာစတင်မှာပါ။အဲ့ဒီခီးစဉ်မှာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန့်သတ်မှုတွေနဲ့မစိုင်းတုံးချီပြစ်လွတ်မှုတွေလုပ်နေတာကိုတားဆီးကာကွယ်ရေးနိုင်ငံကလိုက်ဖိအားတွေပို့ပြီးတော့ပေးနိုင်အောင်လှုပ်ဆောင်မှုရွေးချယ်လဲပါဝင်တယ်လို့အင်မီရောဆင်းမင်းရရှိတူကပြောပါတယ်။ပို့ပြီးတော့အမောင်ကျစေမဲ့ခစ်ထဲကိုကဘာကြီးဆက်ပြီးတော့မရောက်တော့အောင်ကြိုးပမ်းမှုရွေတဲ့ခီးစဉ်တစ်ခုလည်းဖြစ်တယ်လို့အဲ့ဒီအင်မီရောရရှိကဆိုပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံနေရာကိုအခုခီးစဉ်တွင်သမ္မတထရမ့်သွားမသွားဆိုတဲ့ကိစ္စပေါ်မှာခံမှန်းချက်တွေကမျိုးရှိနေတယ်ဆိုပေမဲ့အဲ့ဒီနေရာကိုသွားမသွားကိစ္စအင်ဂျီရောဘက်ကမဆုံးဖြတ်သေးဘူးလို့ပြောပါတယ်။အမေရိကန်စစ်တပ်တွေအများဆုံးတိုးမြှင့်ချထားနေတဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ရဲ့တောင်ဘက်မိုင်40လောက်မှာရှိတဲ့ကမ်ဟမ်ဖရီးစီကိုတော့ဖိတ်ကြားမှုရသမ္မတထရမ့်သွားမဲ့သဘောရှိနေပါတယ်။ဂျပန်ကိုရောက်တဲ့အခါမှာလည်းဂျပန်မှာရှိတဲ့အမေရိကန်နဲ့ဂျပန်တပ်ဖွဲ့တွေကိုလည်းသမ္မတထရမ့်ကတွေ့ဆုံမှုရှိပါတယ်။
ရုရှားသမ္မတဗလာဒီမီပူတင်ကိုဝေဖန်ပြောဆိုလေးရှိတဲ့အထင်ကရပုဂ္ဂိုလ်တို့ကသူ့အနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပိတ်ပင်ခံရတယ်လို့ပြောပါတယ်။သူ့အမည်ကို Interpol နိုင်ငံတကာရဲတပ်ဖွဲ့ရဲ့အလို့ရှိသူများစီရင်နေထည့်လိုက်ပြီးမှအခုလိုဝင်ရောက်ခွင့်ပိတ်ပင်ခံရတာပါ။ဒီတာမင်ချက်ကိုမကြာခင်မှာပြန်လဲပြုပြင်ပေးလိုက်မယ်လို့မျှော်လင့်ကြောင်းလဲမျှော်လင့်ကြောင်းအခွန်ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားအဖြစ်ကနေဗြိတိန်နိုင်ငံသားအဖြစ်1998ခုနှစ်မှာပြောင်းလဲခံယူခဲ့တဲ့Bill Browder က VOA ကိုပြောပါတယ်။ဒါပေမဲ့ဒီပြဿနာမပြေလည်မချင်းသူ့အနေနဲ့ဗြိတိန်နိုင်ငံကနေပြည်ပကိုထွက်ခွင့်မရှိပါဘူး။သူ့ကိုအမေရိကန်ပြည်ထောင်စုတစ်ခုတည်းလာရောက်ခွင့်ပိတ်ပင်ခံရတာမဟုတ်ဘူးလို့အရင်ကဘန်လုံငန်းရှင်ဘွားကနေအခုလူခွင့်ရေးတက်ကြွလှုပ်ရှားသူဖြစ်လာတဲ့ Mr. Browder ကတယ်လီဖုန်းနဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုအတွင်း VOA ကိုပြောပါတယ်။လက်တွေ့မှာတော့အဲ့ဒီတဲ့အခြေအနေဟာဆိုးဝါးကြောင်းသူ့အနေနဲ့ဘယ်ကိုမှသွားခွင့်မရှိကြောင်းရုရှားအစိုးရက Interpol ကိုပေးထားတဲ့အသည့်သတိပေးချက်အရသူ့အနေနဲ့နေဇတ်ဒေတာတစ်ခု ဘယ်ဒီတာကိုပဲဖျက်ကျော်လိုက်တာပဲဖြစ်ဖြစ်အဖမ်းခါမှာဖြစ်တယ်လို့မစ္စတာဘရောက်ဒါကပြောပါတယ်ဗြိတိန်နိုင်ငံသားအများအပြားဟာအမိမြေလုံခြုံရေးဌာနရဲ့အစီအစဉ်အရအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်နဲ့လာရောက်လေ့ရှိကြတာဖြစ်ပါတယ်ဒီကိစ္စကိုရှင်းပြဖို့အမေရိကန်အမိမြေလုံခြုံရေးဌာနကိုသူ့အနေနဲ့ဆက်သွယ်ထားကြောင်းမစ္စတာဘရောက်ဒါကပြောပါတယ်
အာဖရိကနောက်ပိုင်းနီဂျာနိုင်ငံမှာအခုလဆော်သောပိုင်းကခြုံကိုတိုက်ခိုက်တာခံရလို့အမေရိကန်စစ်သည်၄ဦးသေဆုံးခဲ့တဲ့ကိစ္စဟာထောင်ချောက်ဆင်ပြီးတော့တိုက်ခိုက်ခဲ့တာပဲဖြစ်လိမ့်မယ်လို့ဒေသခံရရှိသူနဲ့လေ့လာသူတူကပြောပါတယ်တွန်ကိုတွန်ကိုဒေသမှာတိုက်ခိုက်ခံရတာဖြစ်ပြီးတော့အဲ့ဒီရောဂါရာသီကြီးကိုလည်းတိုက်ခိုက်မှုဖြစ်ပြီးကလေးကဖမ်းဆီးထားပါတယ်တိုက်ခိုက်သူတွေဓမြတွေအကျန်းဖက်သမားတွေကကြံအပါတွေကိုဒေသခံတွေတဲကနေဘယ်တော့မှမရွေးချယ်တတ်ဘူးလို့တွန်ကိုတွန်ကိုမြို့တော်ဝင်ကပြောပါတယ်နီဂျာနိုင်ငံအနောက်တောင်ပိုင်းမှာအော်တိုဝါလာ၄ရက်နေ့ကအမေရိကန်နဲ့နီဂျာတပ်ဖွဲ့ဝင်တွေပူးတွဲကင်းလက်နေတုန်းမှာဆက်သနက်တွေတုံးချီနေပစ်ခတ်တိုက်ခတ်တာကိုခံရတာပါတိုက်ခတ်မှုစဖြစ်ပြီးတနအီလောက်ကြာတဲ့အထိတပ်ဖွဲ့ဝင်တွေစီကိုအကူအညီပေးတာတွေရောက်မလာဘူးလို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဂျိုးဆပ်ဒန်ဖို့ကဆိုပါတယ်အမေရိကန်တပ်ဖွဲ့ဝင်၈ဦးနဲ့နီဂျာအထူးတပ်ဖွဲ့ဝင်၂၀လောက်အတူပူးတွဲကင်းလက်နေတုန်းအခုလိုတိုက်ခတ်ခံခဲ့ကြရတာပါတက်ခတ်မှုဖြစ်ပြီးမကြခင်မှာမောင်းသူမဲ့လေရင်စည်းအဲ့နေရာကိုရောက်လာပါတယ်မကြခင်မှာတော့ပြင်သစ်တပ်ဖွဲ့တွေကလေရင်နဲ့တူလာပြီးတော့အကူအညီပေးကြပြီးတော့ပြန်လည်တက်ခတ်မှုတွေလည်းအဲ့ဒီမှာလွတ်ခဲ့ပါတယ
် UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာကုလသမဂ္ဂစာနာမှုဆိုင်ရာအခွင့်အရေးပေးရေးအေဂျင်စီတွေကဥဆောင်ပြီးရဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်တဲ့အမေရိကန်ဒေါ်လာ433သန်းရရှိရေးတရတာနိုင်ငံကရန်ပုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာအလူရှင်တွေကဒေါ်လာ335သန်းခရီးကူဝတ်ရထားခဲ့ပြီလို့ဆိုပါတယ်ဗာဂျီးနီးယားဂျနီဗာမြို့မှာတနင်္လာနေ့ကပြုလုပ်တဲ့အဲ့ဒီအစီအစဉ်ကိုရဟင်ဂျာတွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကလူမှုအသိုင်းအဝိုင်းတွေအပါအဝင်စုစုပေါင်းလူပေါင်းတိတက်တမ2တန်းအတွက်အသက်ကယ်တင်နိုင်မယ့်အကူအညီတွေပေးနိုင်ရေးအတွက်တောင်းခံခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်လွန်ခဲ့တဲ့၂လအတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့ခေါ်ရောဟင်ဂျာဒုက္ခသည်အရေးအတွက်ဟာ63ကျော်သွားပြီလို့ရမုံငွေရှာဖွေတဲ့အခမ်းအနားမစခင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ဒီပြည်ပကဟာအထောက်အပံ့လုံလောက်မှုမရှိဆုံးဆိုတာကိုကယ်ဆယ်ရေးအေဂျင်စီတွေအားလုံးကသဘောတူထားကြတယ်လို့ဆိုပါတယ်ဒီရမောင်ငွေကောက်ခံတဲ့အစီအစဉ်ကိုတော့အသက်ကတင်ဖို့နဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးရတို့အတွက်အသုံးပြုမှာဖြစ်ကြောင်းကုလသမဂ္ဂစာနာမှုအကူအညီပေးရေးနဲ့အရေးပေါ်အကူအညီပေးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှုဆိုင်ရာလက်ထောက်အတွင်းရေးမှုချုပ်မတ်ကလောကကပြောပါတယ်အစ်စ်ရောက်လာတဲ့ဒုက္ခသည်တွေထဲမှာအဟာရအင်မတန်ချို့တဲ့နေတဲ့ကလေးငယ်တွေပါဝင်ပြီးနောက်ဆုံးရရှိတဲ့စည်ရင်းတွေကိုပြန်လည်မွမ်းမံပြီးအခုအညီတွေကိုလည်းရရှိထားရတဲ့ထပ်မံလိုအပ်မှုရှိမရှိပြန်လည်ပြီးတော့ဒီကနေ့ဆွေးနွေးမယ်လို့မက်ဂလိုကော့ကပြောပါတယ်မက်ဂလိုကော့ဟာအခုလအစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ
်အာရှနဲ့စီးပွားရေးဆောင်ရွက်မှုတွေကိုအခိုင်အမာဆက်ပြီးတော့လှုပ်ဆောင်ထားဖို့အမေရိကန်ပြည်ထောင်စုကိုစင်ကာပူဝန်ကြီးချုပ်လီရှန်လုံးကတိုက်တွန်းလိုက်ပြီးတော့အာရှနဲ့ပတ်သက်တဲ့အမေရိကန်ရဲ့ရည်တည်ချက်ဟာစီးပွားရေးအကျိုးတွေသာမကဘဲနဲ့စစ်နဲ့ငြိမ်းချမ်းရေးကိစ္စတွေကိုပါအဆုံးဖြတ်ပေးလိမ့်မယ်လို့လည်းစင်ကာပူဝန်ကြီးချုပ်ကဆိုပါတယ်။ဝါရှင်တန်ဒီစီကစီးပွားရေးအသင်းမှာအမေရိကန်စီးပွားရေးကောင်းဆောင်နေတဲ့မစ္စတာလီရှန်လုံးမနေတုန်းကတွေ့ဆုံမတုန်းမှာအခုလိုပြောခဲ့တာပါ။အာရှဒေသဟာအမေရိကန်အတွက်စီးပွားရေးအခွင့်အလမ်းတွေဘလို့ရှိနိုင်မလဲဆိုတာကိုလည်းမစ္စတာလီကချပြခဲ့ပြီးတော့အာရှနဲ့အမေရိကန်ကြားလွတ်လပ်တဲ့ကုန်သွယ်ရေးစနစ်ကိုဆက်ပြီးတော့ထိန်းပြီးလှုပ်ဆောင်တော့ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။လက်ရှိအမေရိကန်အစိုးရရဲ့ဒီကွဲပြားခြားနားတဲ့ချဉ်းကပ်မှုတွေကြောင့်အမေရိကန်နဲ့အာရှကြားရှိနေတဲ့ဆက်ဆံရေးတွေဟာပြောင်းပြန်လာမသွားနိုင်ဘူးလို့ပြောလဲသူကပြောပါတယ်။စီးပွားရေးမျက်နှာစာမှာအမေရိကန်နဲ့အာရှကုန်သွယ်ရေးကအမေရိကန်နဲ့ဥရောပကုန်သွယ်ရေးထက်ပိုပြီးတော့များတယ်။မဟာဗျူဟာမျက်နှာစာမှာဆိုရင်လည်းအမေရိကန်ရဲ့အဓိကကြားတဲ့အာရှမဟာမိတ်နိုင်ငံတွေရှိတဲ့အပြင်အမေရိကန်နဲ့တရုတ်နိုင်ငံအကျိုးတူဆက်ဆံမှုကကမ္ဘာမှာအရေးကြီးဆုံးဆက်ဆံရေးတစ်ခုဖြစ်ဆက်ပြီးတော့ရှိနေတော့မယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကဆိုပါတယ်။သူကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းအိမ်ပြီးတော့မှမနေ့ကနေ့လယ်စာတူဆားခဲ့ပြီးတော့ပူးရဲသတင်းစာရှင်းလင်းပွဲတစ်ခုကိုလည်းလုပ်ခဲ့ပါသေးတယ
်။အမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့ကိစ္စပြည်လည်သွားပေမဲ့အင်ဒိုနီးရှားနိုင်ငံစီဦးစီးချုပ်ကအမေရိကန်ကိုမလာတော့ဖို့ဆုံးဖြတ်လိုက်ပါတယ်။အင်ဒိုနီးရှားလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်အဘိုးချုပ်ကြီးဂါတိုနူမန် ဂျီယိုဟာသူ့ရဲ့ဇနီးဖြစ်သူနဲ့အတူစနေနေ့ကအမေရိကန်နိုင်ငံကိုလေယာဉ်နဲ့ထွက်ခွာဖို့ရှိတာမှာအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနကသူ့ရဲ့ပြည်ဝင်ခွင့်ကိုညှဉ်းဆန်းတဲ့အကြောင်းဗိုလ်ချုပ်ကြီးကိုလေကြောင်းလိုင်းကအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီပြဿနာကိုအလင်းအမြန်ဖြေရှင်းပြီးဗိုလ်ချုပ်ကြီးကိုတခြားလေယာဉ်နဲ့လိုက်ပါဖို့စီစဉ်ပေးခဲ့ကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။ပိုချုပ်ကြီးကိုတခြားလေရင်နဲ့လိုက်ပါဖို့ပြောပေမဲ့သူကမလိုက်ဖို့ဆုံးဖြတ်လိုက်ပါတယ်
။ပြဿနာတွေမကြာခဏတက်တဲ့ကက်ရှမီးယားဒေသမှာငြိမ်းချမ်းရေးဖြစ်ထွန်းလာဖို့မျှော်လင့်ချက်ထားပြီးတော့ကိုယ်စားလှယ်တအုပ်ကိုအိန္ဒိယဆိုအကခန့်လိုက်ပါတယ်။အိန္ဒိယနိုင်ငံထောင်လိုက်ဌာနညွန်ကြားရေးမှူးဟောင်းဒင်းနစ်ရှွာရှာမာကိုကက်ရှမီးယားဒေသကဖွဲ့မျိုးစုံနဲ့ပုံမလင်းပြောဆိုမှုတွေလှုပ်ဆောင်မှုကိုယ်စားလှယ်ဖြစ်ရွေးချယ်ခန့်ခဲ့တာလို့ပြည်ထောင်ဝန်ကြီးကပြောပါတယ
်။အခုဆက်လက်ပြီးတော့အင်္ဂါနေ့နဲ့နဲ့ခင်းအတွက်သတင်းလွှာတွေကိုနားဆင်ရမှာပါ။ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့တိုက်ရိုက်ပတ်သက်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားအမေရိကန်ပြည်ထောင်စုကနိုင်ငံရေးအရှိန်အဟွာသုံးပြီးတော့ဂျားဝင်ဆောင်ရွက်ပေးတင်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါရယ်။ဝါရှင်တန်မြို့အခြေစိုက် NPR အတန်လွင့်ဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းမှာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုလည်း Mr. Grandy ကပြောကြားခဲ့ပါတယ်။ကိုဇော်ဝင်းလိုင်ကပဲအပြည့်စုံကိုဆက်ပြီးပြောပြမှာပါ
။သမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ပြည်အောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခသည်အရေးအတွက်ရှော့ချလိုက်တာဟာစိုးရင်စရာကောင်းတဲ့လှုပ်ရွဖြစ်ကြောင်းယူနိစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒဲကပြောပါတယ်။ဒုက္ခသည်တွေအပေါ်တင်းကျပ်တဲ့စီစစ်မဲ့အစီအစဉ်တွေချမှတ်ပြီးရင်အမေရိကန်ပြည်အောင်စုအနေနဲ့ဒုက္ခသည်တွေကိုတိုးမြင့်လက်ခံလိမ့်မယ်လို့မျှော်လင့်ကြောင်းလည်း Mr. Grandy ကပြောပါတယ်။ဒီခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်6သိန်းနီးပါးထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှာအတိုင်းအတာတစ်ခုအထိတာဝန်ရှိပါသလားလို့ NPR သတင်းဌာနကမေးတဲ့အခါမစ္စတာဂရန်ဒီကအခုလိုဖြေကြားခဲ့ပါတယ်
။ We need political clout, especially in negotiating with both Bangladesh and Myanmar, the two concerned countries.
အမေရိကန်ရဲ့နိုင်ငံရေးအရှိန်အဟွာသုံးပြီးတော့ဂျာဝင်ဆောင်ရွက်ပေးဖို့လိုအပ်ပါတယ်။အထူးသဖြင့်ဒီကိစ္စမှာတရိုက်ပတ်သက်နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားဆက်ဆက်ညှိနှိုင်းရေးအစီအစဉ်မှာဂျာဝင်ဆောင်ရွက်ပေးဖို့လိုပါတယ်။ကျွန်တော်လက်ရှိအစိုးရကိုပြောခဲ့ဘူးသလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့တခြားကိစ္စတွေမှာလို့ဥဆောင်တဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်ပေးစီလိုပါတယ်
။ကမ္ဘာလုံးဆိုင်ရာဒုက္ခသည်ကပ်ဘေးဆက်ရောက်နေတဲ့အတွက်ဒီကိစ္စကိုအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးရေးစီယုံပြောဆိုဖို့မဟာမင်းကြီးဂရန်ဒေဟာဝါရှင်တန် DC မြို့ကိုရောက်ရှိနေတာဖြစ်ပါတယ်။သူအနေနဲ့သမ္မတထရမ့်အစိုးရကတာဝန်ရှိသူတွေအပါအဝင်အမေရိကန်လွှတ်တော်အမတ်တင်နဲ့လည်းဒုက္ခသည်တွေအရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒုက္ခသည်တွေရဲ့ပြဿနာဟာနိုင်ငံတကာကစူပေါင်းဖြေရှင်းရမယ့်ကိစ္စရဖြစ်ကြောင်းလည်းမစ္စတာဂရန်ဒီကပြောပါတယ်
။ You know what the Refugee Convention says in its preamble that refugees are a collective international responsibility. So we all do
ဒုက္ခသည်တွေရေးဟာနိုင်ငံတကာစူပေါင်းဖြေရှင်းရမယ့်ပြဿနာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာပြည်ရင်းစာရင်းရဲ့ဤတန်းမှာဖော်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးကဒီပြဿနာကိုစူပေါင်းတာဝန်ယူရမှာဖြစ်ပါတယ်။ဒါပေမဲ့ပိုးပြီးတော့လက်တွေ့ကျတဲ့သဘောနဲ့ပြောရမယ်ဆိုရင်အရေးကြီးဆုံးအချက်ကအရင်းမြစ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအကူအညီအထောက်ပံ့တွေကိုအလင်းမြန်ဆုံးနဲ့အတိအသာဆုံးပေးတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီအတိုင်းတာဆက်လက်ကူညီထောက်ပံ့ပေးနေလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနေနဲ့အကူအညီတွေကိုကာလအတော်ကြာကြာလိုနေဦးမှာဖြစ်ပါတယ်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဂရန်ဒေးဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကပဲရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့တာမှာသူကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုလည်း NPR သတင်းဌာနကအခုလိုဆက်ပြောကြားခဲ့ပါတယ်
။ These people come with every possible need you can imagine.material needs for shelter, for medicines, for food.
ဒုက္ခသည်ဟာရုပ်ဝတ္ထုပစ္စည်း၊နေရာအိမ်၊ဆေးဝါးအစားအသောက်စတဲ့အကူအညီပေါင်းစုံလိုအပ်ချက်တွေနဲ့ရောက်လာကြတာပါ။ဒါအပြင်သူတို့အနေနဲ့ပုံမှန်နှဆိုင်တဲ့အကူအညီတွေလည်းလိုအပ်နေပါတယ်။သူတို့တွေဟာတစ်ခါမှမကြုံဘူးတဲ့စိတ်ဒဏ်ရာတွေကိုခံစားခဲ့ကြရပါတယ်။စစ်သားတွေကမတရားပြုကျင့်မှာကိုလက်မခံတဲ့အတွက်ရဲနဲ့ခံခဲ့ရသူတွေ၊ကိုယ့်မျက်စိရှိမှမိဘတွေအတက်ခံခဲ့ရတဲ့ကလေးငယ်တွေကိုကျွန်တော်တွေ့ခဲ့ရပါတယ်။အဲ့ဒီစိတ်တမ်းရာတွေဟာဒီပြိပခရဲ့ကာလအရှိကြဆုံးနောက်ဆက်တွဲစိုးကျိုးရလဒ်တွေဖြစ်ပါလိမ့်မယ်
။နိုင်ငံတကာကိုပေးနေတဲ့အကူအညီအထောက်ပံ့တွေတိတိကျကျရှော့ချမဲ့အကြောင်းသမ္မတထရမ့်အစိုးရဘက်ကပြောဆိုမှုတွေထွက်ပေါ်နေတာကြောင့် ဒုက္ခသည်တွေအရေးမှာအမေရိကန်ကဥစားမှုအခန်းကနေဆက်ရှိမနေတော့မဲ့ကိစ္စအပေါ်သူ့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းလဲမစ္စတာဂရန်ဒီကပြောပါတယ်ဒါပေမဲ့ပါတီကြီးနှစ်ခုစလုံးကလွတ်တော်အမတ်တင်နဲ့တွေ့ဆုံစဉ်အမေရိကန်ကနိုင်ငံခြားအကူအညီတွေပေးရေးအစီအစဉ်ကိုထောက်ခံကြောင်းပြောဆိုမှုတွေအများအပြားကြားသိခဲ့ရတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံဘက်ကိုပြန်ပို့ရေးကိစ္စအပါအဝင်နိုင်ငံငယ်ဇတ်ဒေသမှာရှိတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မနေ့အောက်တိုဘာလ23ရက်နေ့ကနေပြည်တော်ကိုရောက်ရှိသွားကြပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးနဲ့အဖွဲ့ဟာအောက်တိုဘာလ25ရက်နေ့အထိမြန်မာနိုင်ငံမှာ3ရက်ကြာနေထိုင်ပြီးပြည်ထောင်စုဝန်ကြီးနဲ့ဝန်ကြီးအဆင့်နှစ်နိုင်ငံနားလည်မှုစာကြွန်လာလက်မှတ်ရေးထိုးတာအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုစားဝင်လိုက်ပါရှင်တစ်ဆက်သေးပဲမနေ့ကကျင်းပတဲ့မနေ့ကဒီကုလသမဂ္ဂဂျနီဗာမှာကျင်းပတဲ့ရိုဟင်ဂျာဒုက္ခသည်အရေးဆိုင်ရာနိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံအတွင်းမှာဆွေးနွေးပြောဆိုချက်တွေကိုပြောပြမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဆက်ပြီးပြင်းပြင်းထန်ထန်ဖြစ်နေကြောင်းနဲ့ကုလသမဂ္ဂဘက်ကအဲ့ဒီဒေသကိုတွားရောက်ကူညီခွင့်တားဆီးခံထားရစေဖြစ်ကြောင်းကုလသမဂ္ဂထိပ်တန်းကောင်ဆောင်တွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဘက်ကတော့ညီလာခံအတွင်းသဘောထားတုံ့ပြန်ဆွေးနွေးပြောဆိုခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်တွေအလုံးနေရင်ပြန်နိုင်ရေးသူတို့မျှော်လင့်ထားကြောင်းပြောဆိုခဲ့ပါတယ်ဆက်ပြီးနားဆင်ပါရှင်ကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအကြီးမားဆုံးအကျက်အတည်းဖြစ်လာတဲ့လက်ရှိရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်ခ်လိုကော့ခ်ကညီလာခံအတွင်းအခုလိုပြောကြားသွားပါတယ
် It is the latest round in a decades long cycle of persecution
ဒီချင်းလေးဟာဆယ်စုနှစ်ပေါင်းများစွာတန်လျာလည်နေတဲ့ညှဉ်းပန်းနှိပ်စက်မှုအကြမ်းဖက်မှုနဲ့နေရရင်ကအတိအဓမ္မမောင်းထုတ်ခံရမှုစတာတွေရဲ့နောက်ဆုံးဖြစ်ရပါကျွန်တော်တို့အဲ့ဒီဒေသကိုတွားရောက်ကူညီခွင့်ပြင်းပြင်းထန်ထန်တားဆီးခံထားရဆဲဖြစ်ပြီးတော့လိုအပ်နေသူတွေစီကိုအထောက်ပံ့နေရောက်ဖို့အကြီးအကျယ်ထိခိုက်စေပါတယ်ဒါကမဖြစ်မနေဖြေရှင်းဖို့လိုအပ်ပြီးအခုလူညုံရေးကောင်စီမှဒီကိစ္စကိုဆွေးနွေးဖို့အရေးကြီးတယ်ဆိုတာကျွန်တော်နားလည်ပါတယ
်အလားတူကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်တဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ရဲ့ညွှန်ချုပ်ဝီလျံလေးစီစွင်းကလည်းဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးအထောက်ပံ့တွေပံ့ပိုးဖို့ဆောင်ရွက်နေချိန်မှာပဲအကျက်တဲဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်ကြောင်းအခုလိုပြောသွားပါတယ
် We must in parallel also however urge world leaders to engage a political process
မြန်မာနိုင်ငံမှာဖြစ်နေတဲ့ဆယ်စုနှစ်နဲ့ချီကြာမြင့်လာတဲ့အကြအတဲကိုငြိမ်းချမ်းတဲ့နိဒာနဲ့အဖြေရှာရေးပံ့ပိုးကူညီဖို့နိုင်ငံတကာခေါင်းဆောင်တွေကိုကျွန်တော်တို့တိုက်တွန်းပါတယ်။ဒါအပြင်ကမ္ဘာမှာဒေသခံတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုအခမ်းအနားဆုံးနေရာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလုံခြုံမှုနဲ့ဂုံတိတ်ခါရှိတဲ့အခြေအနေမျိုးဖြစ်အောင်မြန်မာအာဏာပိုင်တွေဖန်တီးပေးဖို့အခိုင်အမာတောင်းဆိုပါတယ်။
ရိုဟင်ဂျာဒုက္ခသည်အရေးဆိုင်ရာနိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံကိုကုလသမဂ္ဂအဖွဲ့အစည်းဖြစ်ကြတဲ့ OCHA, UNHCR နဲ့ IOM တို့နဲ့အတူဥရောပသမဂ္ဂနဲ့ကူဝိတ်နိုင်ငံတို့ကဦးစီးကျင်းပခဲ့ကြတာဖြစ်ပါတယ်။လိုအပ်နေတဲ့ရန်ပုံငွေ American Dollar တန်434တန်အတွက်ညီလာခံမှာနိုင်ငံပေါင်း35နိုင်ငံကနေဒေါ်လာ344တန်ကျော်အထိလှူဒါန်းမယ်လို့ကတိပြုခဲ့ကြပါတယ်။မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကတော့ညီလာခံကိုတက်ရောက်ခဲ့ပေမယ့်သဘောထားတုံ့ပြန်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဟာအဓိကဖြေရှင်းရမယ့်နည်းလမ်းဖြစ်ပြီးဒီအတွက်မြန်မာအစိုးရဘက်ကကတိပေးထားတဲ့အတိုင်းလက်တွေ့အကောင်အထည်ဖော်ဖို့အလွန်အရေးကြီးကြောင်းကုလသမဂ္ဂဂျနီဗာဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးရှာမိန်အာဆန်ကညီလာခံအပိတ်မိကွန်းမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ
်။ It is of paramount importance that Myanmar delivers on its recent promises and work towards safe
ကြာတည်းကငါပဲမြန်မာအစိုးရကသူတို့ပေးထားတဲ့ဂရီကိုအကောင့်ထဲပို့ဖို့နဲ့သူတို့နိုင်ငံသားတွေမြန်မာဘက်ခြမ်းကနေရာရင်းကိုလုံလုံခြုံခြုံဂုံတိတ်ခါရှိရှိနဲ့သူတို့ဆန္ဒအလျောက်ပြန်နိုင်အောင်ဆောင်ရွက်ပေးဖို့တိတ်ပြီးတော့အရေးကြီးပါတယ်အခုလိုဒုက္ခသည်တွေအားလုံးနောက်ဆုံးမှပြန်နိုင်မဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်အစိုးရကမျှော်လင့်နေပြီးဒီအတွက်လည်းမိဖက်နိုင်ငံ၏အပါအဝင်နိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဆက်ပြီးရှိနေတာကြောင့်နေ့စဉ်လူပေါင်းထောင်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာနေကြောင်းလည်းအခုလိုသူကထောက်ပြပြောဆိုသွားပါတယ်
။ Earlier today in statements made among others
ဒီကနေ့မနေ့ပိုင်းအစည်းအဝေးမှာတခြားကိုယ်စားလှယ်တွေနဲ့အတူ WHO နဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့စတာတွေရဲ့ထုတ်ဖော်ပြောကြားချက်တွေအရအကြမ်းဖက်မှုတွေဟာရပ်တန့်မသွားသေးဘူးဆိုတာထင်ရှားပါတယ်။အကျိုးဆက်အနေနဲ့အခုလိုအရေးပေါ်အခြေအနေတွေအဖြစ်ပ ိုးပြီးတော့ဆိုးရွားလာစေပြီးအချိန်တွေကလည်းပိုးပြီးတော့ကြာမြင့်စေပါတယ်။တခြားတစ်ဖက်မှာလည်းဒရင်ရယူခွင့်ကန့်တတ်ဖို့တစိုက်မမတ်ကြိုးပမ်းမှုကြောင့်မြန်မာနိုင်ငံပချမ်းကရိုဟင်ဂျာတွေအပေါ်ဆက်ပြီးတော့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒရင်ရယူမှုကိုထိခိုက်စေပါတယ်။
နိုင်ငံတကာအတိုင်းအတိုင်းဘက်ကအပြည့်အဝပါဝင်ကူညီဆောင်ရွက်ပြီးမှသာရိုဟင်ဂျာဒုက္ခသည်အကျပ်တဲကိုဖြေရှင်းနိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကယုံကြည်ထားကြောင်းလဲတာမတ်ကြီးကဆိုပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအတိုင်းရဲ့လူသားချင်းစာနာမှုအကူအညီပေးရေးကိုအကန့်အသတ်မရှိဘင်္ဂလားဒေ့ရှ်အစိုးရကဝင်ခွင့်ပေးထားပြီး2013ခုနှစ်ကတည်းကအပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့လည်းတာမတ်ကြီးကပြောသွားပါတယ်ရှင်။
ရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြရတဲ့ဒေသခံတွေပြန်လည်နေရာချထားရင်းနဲ့တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမဲ့အစီအစဉ်တွေအတွက်သက်ဆိုင်ရာအာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးမှာဘယ်လိုမျိုးအကျပ်တဲတွေနဲ့စင်ခေါ်ချက်တွေရှိနိုင်မှာလဲ။နောက်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့စိုးရိမ်ချက်တွေအခက်အခဲတွေနဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုအခုလာမဲ့အင်္ဂါနေ့ညပိုင်းဒဲရီလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲတော်ရှင်တွေ VUE မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တော်ရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းမှာတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့နိုဝင်ဘာလ3ရက်နေ့မှာစတင်မယ့် American သမ္မတ Donald Trump ရဲ့အာရှ၅နိုင်ငံခီးစဉ်တင်ကိုပြောပြမှာပါ။ဒီခီးစဉ်ဟာပိုပြီးအမှောင်ကျစေမဲ့ခေတ်သေးကိုကဘာကြီးဆက်မရောက်သွားအောင်ကြိုးပမ်းဖို့ရည်ရွယ်တဲ့ခီးစဉ်တစ်ခုလည်းဖြစ်တယ်လို့သမ္မတအင်ဖြူတော်ကပြောပါတယ်။ VOA သတင်းတောက် Steve Harman ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြမှာပါရှင်။
သမ္မတထရမ့်ရဲ့နှစ်ပတ်နီးပါးကြာမဲ့အာရှ၅နိုင်ငံခီးစဉ်ဟာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တက်မှုတွေနဲ့မစ်ဆိုင်းဒုံးကျည်ပြစ်လွတ်မှုတွေလုပ်နေတာကိုတာစီကာကွယ်ရေးနိုင်ငံတကာလိုက်ဖိအားတွေပို့ပြီးတော့ပေးနိုင်အောင်လှုပ်ဆောင်ဖို့ရည်ရွယ်ချက်လေးပါဝင်တယ်လို့အင်မီရိုအစ်စ်မြင့်ရရှိတူဦးက VOA ကိုပြောပါတယ်ကျွန်တော်တို့ဘက်ကမရင်ဆိုင်နိုင်မှုဆိုရင်မြောက်ကိုရီးယားရဲ့ချိန်ချောက်မှုတွေကိုပြန်ပြီးတော့မလှန်နိုင်မှုဆိုရင်ပို့ပြီးတော့အမှောင်ကျတဲ့ခေတ်ထဲမှာကျွန်တော်တို့နေသွားရလိမ့်မယ်လို့သူကဆိုပါတယ်သမရရဲ့အပြောဆိုတွေထက်သူ့ရဲ့လောက်ရက်ကပိုပြီးတော့အရေးကြီးပါတယ်။အရင်သမရတွေလက်ထက်ကတည်းကချင်းချောက်မှုတွေလှုပ်လာခဲ့တဲ့မြောက်ကိုရီးယားရဲ့လောက်ရက်တွေကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ဝိုင်းပြီးတော့ရင်ဆိုင်နိုင်ဖို့အထူးရောက်ဆုံးပြောင်းလဲမှုတွေနဲ့တိုးတက်မှုတွေကိုဝိုင်းပြီးတော့လှုပ်ဆောင်ကြဖို့သမရထရမ့်ကလှုပ်ဆောင်နေတယ်လို့လည်းအဲ့ဒီအင်မီရိုအစ်စ်မင်းရရှိကဆိုပါတယ်။သမရထရမ့်ကသူ့ရဲ့အာရှခီးစဉ်ဟာတော်တော်အလုပ်များမဲ့ခီးစဉ်တစ်ခုပဲလို့လည်းစင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့အင်ဂျီရောမမနီကတွေ့ဆုံခဲ့တော့မှာပြောဆိုခဲ့ပါတယ
် And I'll be going over to that part of the world in 2 weeks and stopping in numerous countries
ဒါမဲ့သတင်းနှစ်ပတ်အတွင်းကမ္ဘာတစ်ဖက်ချမ်းနိုင်ငံတွေစီကိုကျွန်တော်သွားဖို့ရှိပါတယ်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားမှာပါဒီခီးစဉ်ကတကယ်အလုပ်များမဲ့ခီးစဉ်တစ်ခုပါပဲ
တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကစစ်မဲ့ဇုန်နေရာကိုသမ္မတထရမ့်သွားမသွားဆိုတဲ့ကိစ္စပေါ်ခမန်းချက်တွေကအမျိုးမျိုးရှိနေတာပါအင်ဂျီရောရရှိတဲ့အပြောအရတော့အဲ့ဒီစစ်မဲ့ဇုန်နေရာကိုသမရသွားမသွားဆိုတာကမဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ဒီနေရာကိုသွားဖို့လုံခြုံရေးကတော့စိတ်ပူစရာမရှိပါဘူးလို့လည်းအင်မီရိုအစ်စ်မြင့်ရရှိသူကပြောပါတယ်။အမေရိကန်စစ်တပ်တွေအ мян ဆုံးတိုးမြင့်ချထားနေတဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ရဲ့တောင်ဘက်မိုင်၄၀အကွာမှာရှိတဲ့ကမ်ဟမ်ဖရီးစီကိုတော့ဖိတ်ကြားမှုအရသမရထရမ့်သွားမယ်သဘောရှိနေပါတယ်။တရုတ်နိုင်ငံကိုရောက်တဲ့အခါမှာလည်းတရုတ်သမရရှီကျင်းပင်နဲ့မြောက်ကိုရီးယားအရေးကိုသမရထရမ့်တိုးမြင့်ပြောဆိုဖို့ရှိနေပါတယ်။ကရသမကလုံခြုံရေးကောင်စီကမြောက်ကိုရီးယားကိုပြစ်ဒဏ်ခတ်အရေးယူမှုတွေမကြာခင်တုန်းကချမှတ်ထားတယ်ဆိုပေမဲ့မြောက်ကိုရီးယားနဲ့ကုန်သွယ်ရေး90ရာခိုင်နှုန်းရှိနေတဲ့တရုတ်အတွက်ဒီအရေးယူမှုတွေကဘာမှမပြောပါလောက်ဘူးလို့ဆိုပါတယ်ကရသမကရဲ့ဆုံးဖြတ်ချက်တွေကိုတရုတ်ဘက်ကအပြည့်အဝအကောင့်ထဲမဖော်ဘူးဆိုရင်နိုင်ငံတကာရဲ့ဆန္ဒကိုတရုတ်ကဂရုမစိုက်တဲ့သဘောပဲလို့လည်းအင်မီရိုယာရှိကပြောပါတယ်လောဆယ်မှာတော့သမ္မတထရမ့်အစိုးရအဖွဲ့ရဲ့ကိုစားသမ္မတဟောင်းဂျီမီကာတာကမြောက်ကိုရီးယားနိုင်ငံကိုသွားဖို့ကန့်လန့်ထားပါတယ်1990ခုနှစ်တုန်းကလည်းသမ္မတဘီလ်ကလင်တန်လာဖို့ကိုညှင်းပယ်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတဂျီမီကာတာကမြောက်ကိုရီးယားကိုတကြိမ်သွားခဲ့ဘူးတာရှိပါတယ်။လောလောဆယ်တော့အင်ဂျီရောမှာမြောက်ကိုရီးယားကိုသွားရေးကိစ္စဘာအစီအစဉ်မှလုံးမထားဘူးဆိုပေမဲ့မြောက်ကိုရီးယားရေးဖြည့်ရှင်းနိုင်မဲ့အကြံဉာဏ်ကောင်းတွေနဲ့စိတ်ကူးကောင်းတွေရှိသူတွေဘယ်သူနဲ့မဆိုပြောဆိုဆွေးနွေးဖို့အင်ဂျီရောကတော့အဆင်သင့်မယ်လို့ပြောပါတယ်။သမ္မတထရမ့်ရဲ့ဆက်နေကြမဲ့အာရှ၅နိုင်ငံခီးစဉ်ဟာသူသမ္မတဖြစ်ပြီးတဲ့နောက်ပိုင်းအာရှကိုပထမဆုံးထွက်မဲ့ခီးစဉ်ဖြစ်တယ်လို့အကြဆုံးထွက်မဲ့ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။အာရှခီးစဉ်ရဲ့အစပထမဆုံးရန်နာမှာက ဟာဝိုင်ကျွန်းမှာအဲ့ဒီမှာပလဲစိတ်ကနှစ်ပတ်လည်ခန္ဓာကိုတက်ရောက်မှာဖြစ်ပါတယ်အဲ့ဒီကနေတဆင့်ဂျပန်နိုင်ငံကိုခီးဆက်မှာပါဂျပန်မှာရှိတဲ့အမေရိကန်နဲ့ဂျပန်တပ်ဖွဲ့ဝင်တွေကိုလည်းသမ္မတထရန့်တွေ့ဆုံမှုရှိပါတယ်ဂျပန်ပြီးတောင်ကိုရီးယားကိုခီးဆက်တဲ့အခါမှာတောင်ကိုရီးယားကပြည်သူ့တော်မှာသမ္မတထရန့်မင်းဝန်ပြောဆိုမှုရှိပါတယ်အခုခီးစဉ်တွင်မှာအာရှနိုင်ငံတွေနဲ့အမေရိကန်တို့ရဲ့စီးပွားရေးလုပ်ငန်းတွေတိုးမြင့်လုပ်ဆောင်ရေးကိစ္စတွေကိုပါသမ္မတဒေါ်နယ်ထရန့်ပြောဆိုဆွေးနွေးဖို့ရှိနေပါတယ
်ကိုကျော်အောင်လင်ပါရှင်ထိုင်ဝမ်ဟာဖိလစ်ပိုင်နိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုလိုက်သလိုသူ့ရဲ့တောင်ဘက်ချမ်းတခွေမှာရှိတဲ့တိုင်းပြည်တွေမှာပြည်ပရင်းနှီးမြှုပ်နှံမှုရုံးတွေဖွင့်လှစ်နေပြီးအဲ့ဒီလိုနောက်ဆုံးလှမ်းလိုက်တဲ့ခြေလှမ်းကသူ့ရဲ့ဒီနိုင်ငံရေးအရာစန့်ကျင်ဘက်ဖြစ်တဲ့တရုတ်နဲ့စီးပွားဆက်ဆံရေးချိန်ခွင်ရှာညှိတဲ့လှုပ်ရက်လည်းဖြစ်ပါတယ် VOA သတင်းတောက် Ralph Jennings ရဲ့သတင်းလွှာကိုဦးဆက်မိုးဝေကပြောပြမှာပါရှင်
အခုလောက်ရက်ကတောင်နဲ့အရှေ့တောင်အာရှနိုင်ငံတွေအပြင်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေပါဝင်ပြီးနိုင်ငံပေါင်း18နိုင်ငံနဲ့ခီးသွွားလုပ်ငန်း၊ကုန်သွယ်ရေး၊အစ်စ်မြင့်ပညာရေးကိစ္စတွေဆက်ဆက်လုပ်ကိုင်နိုင်အောင်အားပေးနိုင်လိမ့်မယ်လို့ထိုင်ဝမ်အစိုးရတာဝန်ရှိသူတွေကမျှော်လင့်ထားကြပါတယ်။ခိုင်မာအားကောင်းတဲ့ဆက်ဆံရေးထူထောင်နိုင်မယ်ဆိုရင်အခုချိန်မှာထိုင်ဝမ်ရဲ့အကြီးအမားဆုံးကုန်သွယ်ပတ်နိုင်ငံဖြစ်ပြီးနိုင်ငံရေးအရကိုယ်လွှဲမှုတွေရှိနေတဲ့တရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုလျှော့ချနိုင်မဲ့နည်းလမ်းဖြစ်ပါလိမ့်မယ်။ထိုင်ဝမ်ရဲ့အခုနောက်ဆုံးကြိုးပမ်းမှုကိုတောင်ဘက်ကဥတီတဲ့မူဝါဒတည်းလို့ခေါ်ပြီးစန်တကာလာဖြစ်တဲ့ရှီလာကနေလာမယ့်နှစ်ဇူလိုင်လကုန်အတွင်းဖိလစ်ပိုင်နိုင်ငံသားတွေဟာပြည်ဝင်ခွင့်ဗီဇာမလိုပဲထိုင်ဝမ်ကို14ရက်ကြာလေပတ်ခွင့်ရရှိမှာဖြစ်ပါတယ်။ထိုင်ဝမ်ဟာဘရူနိုင်းနဲ့ထိုင်းနိုင်ငံသားတွေအပေါ်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ကို2016ခုနှစ်ကတည်းကခွင့်ပြုခဲ့ပါတယ်။ဒီလိုကြိုးပမ်းလှုပ်ဆောင်မှုတွေကြောင့်ယင်းနှိမ့်နှံ့မှုရုံးသစ်တွေဖွင့်လှစ်နိုင်ခဲ့တယ်လို့ထိုင်ဝမ်မှာပညာသင်တဲ့တက္ကသိုလ်ကျောင်းသူကျောင်းသားအရေးအတွက်တွေတိုးမြှားလာခဲ့ပြီးထိုင်ဝမ်ဖွံ့ဖြိုးမှုအထောက်အကူတွေပိုးပြီးတော့များလာခဲ့ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကအခုလစောစောပိုင်းအမျိုးသားနေမင်ကွန်ပြောဆိုရမှာ
တောင်ဘက်ကိုဥတီတဲ့မူဝါဒတည်းရဲ့ရည်ရွယ်ချက်ကကျမတို့အနေနဲ့နိုင်ငံတကာအတိုင်းဝိုင်းကြားမှာတပန်းတာမှုရရှိစေဖို့ဖြစ်ပါတယ်။အခုလိုအခွင့်အရေးရရှိချိန်မှာကမ္ဘာအနှံ့ကမိတ်ဆွေတွေကိုပြောလိုတာကတော့အလျင်မြန်ပြောင်းလဲနေတဲ့အာရှပစိဖိတ်ဒေသကိုမြင်နေကြရပါပြီ။ထိုင်ဝမ်ဟာဒေတာတွင်တည်ငြိမ်မှုနဲ့အေဂျင့်တာယာဝါပြောရေးအတွက်အရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဖို့အဆင်သင့်ဖြစ်နေပါပြီ
။သမ္မတဆိုင်ဟာ2016ခုနှစ်မေလအတွင်းထိုင်ဝမ်သမ္မတအဖြစ်တာဝန်ယူခဲ့ပြီးတဲ့နောက် 592 ဘီလီယံရှိတဲ့ထိုင်ဝမ်ရဲ့စီးပွားရေးနဲ့လိုက်လျောညီထွေဖြစ်အောင်တောင်ဘက်ကိုဥတီတဲ့မူဝါဒတွေကိုကြေညာခဲ့တာဖြစ်ပါတယ်။ထုံနှန်းစင်လာရထိုင်ဝမ်စီးပွားရေးသမားတွေဟာယင်းနှိမ့်နှံ့မှုလုပ်ဖို့အတွက်တရုတ်နိုင်ငံကိုပဲရွေးချယ်ကြလေရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့နဲ့ယဉ်ကျေးမှုချင်းဆက်ဆက်တယ်လို့ဈေးပေါ်တဲ့ကျွမ်းကျင်အလုပ်သမားတွေအများပြားရှိတဲ့အတွက်လည်းဖြစ်ပါတယ်။1988ခုနှစ်နဲ့2016ခုနှစ်အတွင်းထိုင်ဝမ်စီးပွားရေးလုပ်ငန်းပေါင်း9,300ကျော်ဟာတရုတ်နိုင်ငံမှာယင်းနှီးမြှုပ်နှံခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဆက်ဆံရေးကောင်စီကပညာရှင်တွေကဆိုပါတယ်။ဒါပေမဲ့ထိုင်ဝမ်ဟာကိုယ်ပိုင်ဒီမိုကရေစီကျင့်သုံးတဲ့ကျွမ်းဖြစ်လင်ကစားတရုတ်ကသူ့ရဲ့အချုပ်အခြာပိုင်နယ်မြေအဖြစ်ကြီးညာထားပြီးဆိုင်းသမ္မတတာဝန်ထမ်းဆောင်နေစဉ်ကာလမှာဒီသဘောထားကွဲလွဲမှုတွေကိုဆွေးနွေးမှုမလုပ်ဘဲထားပါတယ်။ထိုင်ဝမ်ရဲ့စီးပွားရေးရာဝန်ကြီးဌာနဟာအင်ဒိုနီးရှား၊မြန်မာ၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာယင်းနှိမ့်နှံ့ရေးရုံးတွေဖွင့်လှစ်ထားပြီးတော့ယင်းနှိမ့်နှံ့လူတွေအတွက်အဲ့ဒီတိုင်းပြည်တွေရဲ့လိုအပ်ချက်တွေနဲ့ကန့်ညီတဲ့စီးပွားရေးစီမံကိန်းတွေရှာဖွေပေးနေတာပါ။ထိုင်ဝမ်အစိုးရကအရှေ့တောင်အာရှဒေသမှာတွားရောက်ပြီးတော့ယင်းနှိမ့်နှံ့လူတွေအငယ်စားစီးပွားရေးလုပ်ငန်းတွေအတွက်ငွေထုတ်ချေဖို့အာမခံချက်ပေးထားပါတယ်။ထိုင်ဝမ်နိုင်ငံကိုလာရောက်ဖို့ဗီဇာကင်းလွတ်ခွင့်ပေးလိုက်ခြင်းကနိုင်ငံရဲ့စီးပွားရေးနောက်ထပ်တိုးတက်မှုတွေရရှိလာစေပါလိမ့်မယ်။မူဝါဒအသစ်မှာအကျုံးဝင်တဲ့နိုင်ငံပေါင်း18နိုင်ငံနဲ့ထိုင်ဝမ်ကြားကုန်သွယ်ရေးဟာအခုနှစ်တွင်20ရာခိုင်နှုန်းတိုးမြင့်လာခဲ့တယ်လို့သမ္မတဆိုင်းကပြောပါရယ်။တရုတ်နိုင်ငံကနေလာရောက်လေပတ်သူအရေအတွက်ဟာရော့ကျလာပြီးတောင်ဘက်ကနိုင်ငံတွေစီကလာရောက်သူအရေအတွက်တိုးများလာပါရယ်။တောင်ဘက်နိုင်ငံတွေစီဥတီတဲ့မူဝါဒအသစ်မှာပါဝင်တဲ့နိုင်ငံတွေကနေထိုင်ဝမ်မှာအထက်တန်းပညာလာရောက်သင်ကြားသူဥယေ6လအတွင်းဆရာကနေတိုးလာခဲ့ပြီးတရုတ်နိုင်ငံကနေတက္ကသိုလ်ပညာလာရောက်သင်ယူသူအရေအတွက်က2016ခုနှစ်ထဲမှာရော့ပါသွားခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာထိုင်ဝမ်ရဲ့ထိပ်ဆုံးကုန်သွယ်ပတ်နိုင်ငံအဖြစ်တည်ရှိနေဆဲဖြစ်ပါတယ်။2016ခုနှစ်အတွင်းတရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားသွင်းကုန်ထုတ်ကုန်ပမာဏဟာအမေရိကန်ဒေါ်လာ118.6ဘီလီယံရှိခဲ့ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေညကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတဲ့အခါမှာတော့
ဒီအစုဖွဲ့ပိုင်းတက်တော်တွေအစိုးရနေပြီးတော့မှစီမံကိန်းချပြီးတော့လုပ်နေတာကပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးကော်လမ်းမှာညီဒီပြီးပြီးတော့စလုပ်တယ်ပေါ့ဒါပေမဲ့
ဒါကတော့ဝါဆိုင်ပြိုးရည်နဲ့ဈေးကွက်အကြောင်းစီးပွားရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာကြားရမှာပါရှင်အဲ့ဒီနောက်သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဥကြော်စန္တာကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံနဲ့သံတမန်အဆက်ဖြတ်ဖို့မဖြစ်နိုင်ဘူးဆိုတဲ့အကြောင်းမလေးရှားနိုင်ငံဗနမသတင်းဌာနကရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံနဲ့သံအဆက်အသွယ်ဖြတ်တောက်ဖို့အဆိုပြုတာတွေရှိနေပေမဲ့ဒါဟာရိုဟင်ဂျာအစိုက်အဝန်းအတွက်အကူအညီပေးရမှာအခက်အခဲဖြစ်လာနိုင်တဲ့အတွက်အဆက်ဖြတ်လို့မဖြစ်နိုင်ဘူးလို့ရေးသားထားတာဖြစ်ပါတယ်။တဏမအဆက်အသွယ်ဖြတ်တောက်လိုက်ရင်နှစ်ကွက်ခံရသူတွေကိုအကူအညီမပေးနိုင်ပဲဖြစ်သွားမဲ့အပြင် NGO လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလည်းအခင်းဖြစ်တဲ့နေရာကိုသွားကြင်ရတော့မှမဟုတ်ဘူးလို့မလေးရှားနိုင်ငံဒုတိယနိုင်ငံရဲ့ဝန်ကြီးတတုတ်ဆရီရီဇာအမေရိကန်ကပြောတဲ့အကြောင်းပြေသားထားတာဖြစ်ပါတယ်။ရိုဟင်ဂျာပြည်သူတွေကိုအင်အားကြီးနိုင်ငံတွေကူညီဖြည့်ဆင်းပေးနိုင်ရေးအတွက်ကုလသမဂ္ဂလို OIC ခေါ်အစ္စလာမ်ပူးပေါင်းဆောင်ရွက်အဖွဲ့လို့နိုင်ငံတကာအခင်းကျင်းတွေမှာဆက်လက်တင်ပြသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ရိုဟင်ဂျာပြည်သူနာကြောင့်မလေးရှားအစိုးရနဲ့ဆက်နွယ်တဲ့ကုမ္ပဏီတွေမြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံနေတာကုသရေးငွေလုံနေတာတွေပြန်လည်သိမ်းဖို့ပြောဆိုနေကြတာလည်းရှိနေပါတယ်။ဒုတိယဝန်ကြီးချုပ် Reserve American ကတော့ဒီကိစ္စတွေကိုလည်းတစ်ဖက်သက်လုံလိုက်လို့ရှိရင်ရိုဟင်ဂျာပြည်သူနာအပေါ်ဘာမှအကျိုးသက်ရောက်မှုရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အခုလောလောဆယ်မှာတော့မလေးရှားနိုင်ငံဖို့ပို့ပြီးအရေးကြီးနေတာဟာရိုဟင်ဂျာဒုက္ခသည်တွေအတွက်အခုအညီတွေကိုပေးနိုင်ရတာဖြစ်တယ်လို့ပြောကြောင်းကြေညာထားပါတယ်ခင်ဗျာ။ဒေါန်ဆန်စုကြည်ရဲ့ပုံရိပ်ကိုရိုဟင်ဂျာပြည်သူနာရောက်မပြတ်စည်းစေလိုဘူးဆိုပြီးအိန္ဒိယဝန်ကြီးချုပ်ကအကြံပြုတဲ့အကြောင်း outlookindia.com မှာဖတ်ရပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီစကားကိုဘယ်လိုငါပြောခဲ့ရဲဆိုတာအတိအကျဖော်ပြမထားပါဘူး။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မီဒီယာတွေကတော့နှစ်နိုင်ငံအပြန်အလှန်အကျိုးစီးပွားအတွက်မစ္စတာမိုဒီမြန်မာနိုင်ငံကိုပထမအကြိမ်သွားခဲ့စဉ်တုန်းကဒေါန်ဆန်စုကြည်ကိုပြောခဲ့တယ်လို့ဆိုနေကြပါတယ်။အခုဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားဝန်ကြီးဆူရှမာဆောရာရှ်ကဝန်ကြီးချုပ်ထိတ်ခါစီနာနဲ့တွေ့ဆုံစဉ်ထပ်ပြီးတော့ဒီစကားကိုရည်ညွှန်းသွားတယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာသူ့နိုင်ငံသားတွေကိုပြန်လည်လက်ခံရမယ်အကြမ်းဖက်မှုကိုတိုက်ခိုက်ရင်းအပြစ်မဲ့တဲ့ပြည်သူတွေကိုဓမ္မခတ်သင်ဘူးလို့လည်းအိန္ဒိယဝန်ကြီးဆောရာရှ်ကပြောကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြန်ပြောပါတယ်ရိုဟင်ဂျာပြည်သူနာအပေါ်ဘင်္ဂလားဒေ့ရှ်ရဲ့ယက်တိချက်ကိုနှစ်သက်ပေမဲ့ဒါဟာအင်မတန်ကြီးမားတဲ့တာဝန်တရားဖြစ်တယ်ဆိုတာကိုလည်းသဘောပေါက်ကြောင်းဒီပြဿနာအတွက်အမြဲတမ်းပြည်လည်မှုရရှိစေမယ့်အဖြစ်ကိုဆက်ဖို့လိုအပ်ကြောင်းဒါအပြင်ရခိုင်ပြည်နယ်လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်နိုင်ငံတကာအစိုင်းအဝိုင်းအနေနဲ့ကူညီသင့်ကြောင်းကိုလည်းပြောကြားသွားတယ်လို့ရေးသားထားပါတယ်။အလားအလာကောင်းကြီးထက်မြက်သောနိုင်ငံရေးသမားရန်ကုန်တိုင်းဝန်ကြီးချုပ်ဆိုတဲ့ကောင်းစဉ်နဲ့ Singapore Straits Times မှာတန်ခွေရေးသားထားတာကိုအကြည့်ုံထုံးလုပ်တင်ပြလိုပါတယ်။လူပုဂ္ဂိုလ်တူချင်းရဲ့ကိုကြီးကိုသွင်းနဲ့မောင်းနှင်တဲ့မြန်မာနိုင်ငံရေးမှာအများဆုံးအရေးပါနေရတာကတော့ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နှံတို့ဖြစ်ကြပါတယ်။ရန်ကုန်တိုင်းဝန်ကြီးဦးဖြိုးမင်းသိန်းကလည်း NLD အစွတ်တက်လာကြတဲ့လူအများအယုံစုစိုက်ခံရသူဖြစ်ပါတယ်မြန်မာနိုင်ငံဟာရိုဟင်ဂျာပြည်သူနာကြောင့်ဆွတ်ထခံရကြီးမှာသူကနိုင်ငံတကာနားလည်မှုရရှိရေးအတွက်ဘာသာစုံချစ်ကြည်ရေးဆူတောင်းပွဲမှာဖျောက်နိုင်ထွန်းညှိခဲ့တယ်လို့ရန်ကုန်မြို့ရဲ့ရင်သွေးရင်လာကြက်တဲမှုကိုစက်သားစီဖို့အတွက်မြေကျောင်းဖယ်ရီကိုစတင်စေခဲ့ပါတယ်သူဟာစစ်တပ်နဲ့သိအစီမပြေလှတယ်လို့သူရဲ့အစောတလျင်နဲ့ပွင့်လင်းမြင်သာမှုမရှိတဲ့လူရက်တွေကြောင့်မီဒီယာနဲ့လည်းပဋိပက္ခဖြစ်လေရှိပါတယ်သက်48နှစ်အရွယ်ဖြူမင်းသိန်းဟာအငယ်ဆုံး NLD ဗဟိုအလုံးမှုဆောင်တူဖြစ်ပြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရွေးချယ်ထားသူဖြစ်ပါတယ်။ဒီမိုကရေစီအောင်မြင်ရေးအတွက်စစ်တပ်နဲ့သင်းသင်းတင်းတင်းဆောင်ရွက်သွားဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကိုဆက်ခံနိုင်မဲ့သူရှိသလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုရမှာတော့ဒီမိုကရေစီမှာလူထုနဲ့ပါတီဝင်တွေကသူတို့ခေါင်းဆောင်ကိုသူတို့ရွေးကြလိမ့်မယ်။အနာရှင်စနစ်မှာလို့တူတင်သတ်မှတ်ထားလို့မရဘူးလို့ပြောကြားကြောင်းကြေညာထားပါတယ်ခင်ဗျာ
။ဦးကျော်စန္ဒာပြောပြသွားတာပါ။ အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတွေကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တိုင်းမှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
တရရှိများကိုဒီကနေ့တွေ့တင်ပြမယ့် idiom အသုံးကတော့
kiss up to
ဖြစ်ပါတယ်စာလုံးပေါင်းက kiss kiss up up to ဖြစ်ပါတယ်ခု idiom အတိအပယ်ကတော့ကို့အထက်လူကြီးကို့ကိုကိုကြီးမဆာမဲ့အရေးပါတဲ့ပုဂ္ဂိုလ်ကိုမျက်နှာချိုသွေးလှူဆောင်တာလို့အတိအပယ်ရပါတယ်ကျမတို့မြန်မာအရက်သုံးစကားရတော့မျက်နှာလို့ဖော်လံဖားတာပေါ့ရှင်ခု idiom အသုံးစကားမှာလဲဟိုဟာလေးပြေလုတ်ပေးဒီဟာလေးပြေလုတ်ပေးနဲ့မျက်နှလုံးမျက်နှာလှုပ်တာမျိုးကိုကြည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Nobody liked Jake because he spent all his time trying to kiss up to our boss So we were delighted when Jane Brown got the promotion Jake was after with all his kissing up and flattery
ဘယ်သူကမှ Jake ကိုသဘောမကျကြဘူး။ဘာကြောင့်လဲဆိုတော့သူဟာတစ်ချိန်လုံးပဲသူ့အထက်လူကြီးကိုဖားနေလို့ပါ။ Jake ဟာဒီလောက်တောင်ဖော်လံဖားမြောက်ပြင့်ပြောဆိုခဲ့ပေမဲ့လို့သူလိုချင်တဲ့ရာထူးကိုသူမရဘဲ Jane Brown ကိုတင်ပေးလိုက်တဲ့အတွက်ကျွန်တော်တို့ဝန်တာအားရဖြစ်ခဲ့ကြတယ်လို့အတိအပယ်ရပါတယ်။စွန်းစွန်းကပြောခဲ့တယ်လို့ပါပဲ။အထက်လူကြီးပြောသမျှမှန်မှဖျားလို့လောက်တာသူဟာအထက်လူကြီးကဘာပဲပြောပြောဟုတ်သည်ရှိစေမဟုတ်သည်ရှိစေလူကြီးအကြိုက်လိုက်ပြောတတ်တာကိုလည်းရည်ညွှန်းပြီးဒီ idiom ကိုအသုံးပြုလို့ရပါတယ်။ဥပမာကိုနားဆင်ကြကြရအောင်
။ Pete goes further than anybody else in kissing up to the boss. If the boss ever told us, no matter what everybody thinks, the world is flat, Pete would say, "Yes sir, it sure looks flat to me."
Pete လူတကာတဲ့အထက်လူကြီးကိုဖားရမှာကန်းကုံအောင်ပဲဗျာ။တကယ်လို့ထက်လူကြီးကကျုပ်တော်ဗျာဘေသူကဘာပဲထင်တယ်ကဘာကြီးဟာပြားနေတယ်ဗျာလို့ပြောလိုက်ရင်ပီကလည်းမှန်လိုက်တာဆရာသမားရေကျွန်တော်အမြင်မှာလဲကဘာကြီးကပြားနေတာပဲလို့တန်ရောင်လိုက်အကြိုက်ပြောပါလိမ့်မယ်လို့အထိပယ်ရပါတယ်မျက်နှလုံးမျက်နှာလှုပ်တာမျိုးကိုဘယ်လိုပြောမလဲ
kiss up to
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်နေတဲ့ American 3 ဒီ EDM 3 ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းတိုင်းမှာထုတ်လွှင့်နေတဲ့အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ။ဒေသခံတောင်သူတွေဝင်ငွေတိုးနိုင်ရေးအတွက်ရည်ရွယ်ပြီးတော့အစုအဖွဲ့ပိုင်းဝါဆိုင်ပြိုးရေးအစီအစဉ်တစ်ခုကိုစကိုင်းတိုင်းဒေသကြီး Colin မျိုးနဲ့အနီးဝန်းကျင်မှာစတင်ဆောင်ရွက်နေပါပြီ။ဝါဆိုင်ပြိုးရေးဖြစ်မြောက်ရေးအတွက်ကုညီဆောင်ရွက်ပေးနေသူဦးအောင်မျိုးဝေကတော့ဒီဝါဖြစ်ထွန်းတဲ့ဒေသတွေမှာအစုအဖွဲ့နဲ့စိုက်ပျိုးပြီးဈေးကွက်ကိုတင်ကျဲစွာတင်ပို့ရောင်းချနိုင်ရေးရည်ရွယ်ပြီးတော့အခုလိုဆောင်ရွက်တာဖြစ်တယ်လို့ VOA ကပြောပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင်။
ခိုင်တန်းဒေသကြီးကောလင်းမြို့နယ်အနီးတဝိုက်မှာဝါဆက်ချင်တဲ့တောင်သူတွေမြေတွေရှောက်နိုင်တယ်လို့သိရပါတယ်။အဲ့ဒါကဘလို့ရွေချင်မျိုးနဲ့လုတ်တာလဲဘလို့ပုံစံနဲ့အကောင့်ထယ်ဖော်မလဲဆိုတာကိုအောင်မျိုးဝေအရင်ပြောပြပေးလို့ရမလားခင်ဗျ။
အဓိကရည်ရွယ်ရတာကတော့ကျွန်တော်တို့ဒီအစုအဖွဲ့ပိုင်းတက်တော်တွေအစိုးရနေပြီးတော့မှစီမံငင်းချပြီးတော့လုပ်နေတာကပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးကောလင်းမှာမြေတွေပေးပြီးတော့စလုပ်တယ်ပေါ့။ဒါပေမဲ့ဒီတောင်သူတွေကတဦးတယောက်ထဲချင်းစီသွားရတာဆိုတော့ဟိုတကယ်ဈေးကွက်ကိုရောက်လာနိုင်တဲ့အဆင့်မျိုးမရှိဘူးလို့ကျွန်တော်တို့ကတော့မြင်တာပေါ့နော်ဒီသူတို့စိုက်လိုက်တဲ့နှစ်ရှည်ပဲဖြစ်ဖြစ်ဟိုတက်နှစ်လောက်အပင်မျိုးပဲဖြစ်ဖြစ်ကတယောက်ချင်းစီကသူစိုက်ချင်တာစိုက်ကိုစိုက်ချင်တာစိုက်ဆိုတော့ဈေးကွက်မရောက်နိုင်ဘူးအဲ့တော့နိုင်ငံတော်ကလည်းစီမံကိန်းနဲ့လုပ်တယ်ဟိုစိုက်တဲ့သူကလည်းစိုက်တယ်ဒါပေမဲ့အကျိုးမရှိပေါ့အဲ့ဒါကိုမြင်တော့ကျွန်တော်တို့ကမြန်မာနိုင်ငံကဝါဆိုင်ပြည်ရေးတဲ့အနေနဲ့ကျွန်တော်တို့ကိုအဖွဲ့အကူညီပေးပါပေါ့အဲဇဂိုင်းတိုင်းအထက်ပိုင်းဝါဆိုင်ပြည်ရဲ့တင်းနေဖွဲ့ကျင်နေဆိုတာကိုတိုင်ပင်ကြရင်နဲ့ကျွန်တော်တို့ကတခါလေဟုတ်ပြီအဲဆိုဝါဆိုင်တဲ့တကယ်ဆိုင်တဲ့တောင်သူတွေနဲ့ကျွန်တော်တို့တွားကျင်နေအဲဆိုတော့တကယ်ဆိုင်တဲ့ တောင်သူတွေကိုဖိတ်ခေါ်မယ်ဖိတ်ခေါ်ပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံဝါဆက်ပြေးတင်းနေပြီးတော့ကူပြီးတော့ရေးချောက်ပေးတာတို့လိုအပ်တဲ့အကူအညီပေးတာတို့နည်းပညာတို့ပေးတာတွေလုပ်မယ်ကျွန်တော်တို့ကတော့ကြားထဲကဒီဟိုပေါ့ facilitator အနေနဲ့ပဲကျွန်တော်တို့ကဆောင်ရွက်တဲ့သဘောပဲဗျဟုတ်ပြီလို့ပါ
ဟုတ်ကဲ့ facilitator ဆိုတော့ဟိုကိုနေကိုဒေတာမှာလုပ်တဲ့အစီအစဉ်ဖြစ်တဲ့အတွက်ကောမျိုးဝေတို့လိုမျိုးကန်နေအနေနဲ့ဒေတာကန်နေအနေနဲ့ကဘယ်နေရာတွေဘယ်ကွက်ဘယ်အကွက်တွေကတော့ဟိုလွတ်တယ်ပေါ့ဘယ်နေရာတွေကတော့ဝါဆိုင်ဖို့တင့်တော်တယ်ဆိုက်ပြိုးရေးတင့်တော်တယ်ဆိုတာကိုဒေတာကန်အနေနဲ့ရွေးပေးရတာပေါ့အဲ့တဘောလားခင
်ဗျအဲဟုတ်တယ်ဗျကျွန်တော်တို့အဓိကကတော့ဒီကျွန်တော်တို့ calling ငါသတိနိုင်တဲ့ဘိုင် calling ငါဝါကဟိုဘယ်နားဆိုင်ဆိုင်ပေါက်တယ်အဲကျွန်တော်ရှိမှာအတားကြက်ကလေပြီးတော့မှကျွန်တော်တို့ဒီမြေကမြေလွတ်ကတော့ဘယ်ကျွန်တော်တို့ကအဓိကတော့တတော်ကနေပြီးတော့မှဟိုသူတို့ပေးနိုင်တဲ့ဒီဒီတော်မျိုးပေါ့ CF အစုအဖွဲ့ပိုင်းဆိုက်ကင်းပေးနိုင်တဲ့တော်မျိုးအဓိကပေးမှာကျွန်တော်တို့သွားမှာကပုံနာနည်းနည်းဒီနာနည်းနည်းမဟုတ်ဘဲနဲ့ဟိုတင့်တော်တဲ့နေရာတစ်ခုမှာတစုတစည်းရဲ့ရနိုင်တဲ့မြေမျိုးအဓိကထားတာကောလင်းရဲ့လိုတော့မဟုတ်ဘူးကောလင်းနားမှာဝန်းတို့လည်းရှိမယ်ပင်လယ်ဦးလည်းရှိတယ်တဘောကကမလူနယ်လည်းရှိတယ်ပေါ့အဲ့ဒီထဲမှာဒီကအနည်းဆုံး1,000-2,000ပေါ့အဲ့လိုတဲ့တစ်သက်တည်းရနိုင်ဖို့ပို့ပြီးတော့ကျွန်တော်တို့ကအဓိကထားပြီးတော့မှပြောရဲဘာဖြစ်လို့လဲဆိုတော့ဒါမှကျွန်တော်တို့စီးပွားပြည့်သွားမယ်ဆိုရင်အဲ့ဒီတစုတစ်သက်တည်းရှိမှကျွန်တော်တို့ဟိုနောက်ဆုံးအသေးစားတူဆက်ယုံထောင်းတာအစဟိုကျန်တဲ့ဆက်ယုံတွေလောက်တာဆိုတော့ကျွန်တော်တို့အဲ့ဒီကြမှာကုန်ရောင်းအလွယ်တကူကုန်ကြောပြန်ပြောင်းလို့လွယ်မယ်ပေါ့အဲ့လိုကြီးပဲကျန်တယ်ပါအ
ခုကဒါဟိုဝါကတော့အလွယ်တကူဆက်လို့ရတယ်အရင်နည်းနေတယ်ဟိုသူ့ကိုပြုစုဆောင်ရှောက်ပြုစုဆောင်ရှောက်ရတဲ့ဒီဈေးစကားလည်းနေတယ်ပို့သက်စေပါညာစသဖြင့်ပေါ့နော်တခြားအပင်တွေစိုက်တာလည်းစာရင်ဆိုတဲ့ဟာကတော့ဒါအခြေခံရှိတာပေါ့နော်အခြေခံနားလည်းမရှိဒါပေမဲ့ဒီဝါလို့ပဲတခြားဟိုပေါ့ဈေးစကားဆက်ပြိုးရေးဈေးစကားတက်တာမဲ့တခြားထွက်လာလို့ရှိရင်အကျိုးမြတ်ပို့ရှိစေမဲ့အသီးအနှံမျိုးကိုစဉ်းစားတာမျိုးရှိသလားဘာကြောင့်စဉ်းစားဖြစ်သွားလဲဝါ
ကျွန်တော်တို့ကဒီအခုအေကများတယ်ဆိုရင်တောင်တူတွေမှာအခက်အခဲရှိတာကဘာဖြစ်နိုင်လဲဆိုကျွန်တော်တို့တော်ဟိုအပြောင်းရှင်းအနည်းနဲ့စိုက်မလားဒါမှမဟုတ်ရင်ကိုလိုချင်တဲ့အပင်ကိုပဲဟိုသူ့ရဲ့အကျယ်လိုက်ကိုတဘွားဟိုပေ20ကြားကိုတပင်စိုက်မယ်ဆို20ကြားမှာမှာ3-4ပေပတ်လည်လေးပဲရှင်းတဲ့စနစ်မျိုးရှိတယ်နောက်ပြီးတော့အပြောင်းရှင်းတဲ့စနစ်ရှိရပေါ့နော်တကယ်တမ်းစိုက်ခွင့်ပေးတာကအဲ့ဒီ50ဧကကိုကိုလျှောက်လိုက်50ဧကတစ်ခုလုံးမှာကိုဒီနှစ်ရှည်နှစ်တူဒီတခြားတိနံနေလဲစိုက်လို့ရတယ်နှစ်ရှည်ပင်နေလဲကိုကြိုက်တဲ့အပင်ကိုစိုက်လို့ရတယ်နောက်ပြီးတော့ကျွန်တော်တို့ဝါးကိုစိုက်ခြင်းအပြင်ဝါးကကြံတဲ့အပင်နေလဲအောက်ဆီဂျင်နဆပ်ပို့ထုတ်တာသဘာဝပတ်ဝန်းကျင်ကိုအများကြီးအထောက်အကူပြုတယ်ကျွန်တော်တို့ကအဓိကတောင်သူတွေကိုစိုက်စီခြင်းလာတော့ဒီကစနစ်ကိုလည်းမပြည့်စီခြင်းတော့ကျွန်တော်တို့ကအပြောင်းရှင်းတာကိုအားမပေးခြင်း
အခုစိုက်တဲ့နေရာမှာဝါးတွေအမျိုးမျိုးရှိတာဟိုဝဘိုးဝါဘာညာစသဖြင့်ပေါ့ဟောဆိုတော့အဲ့ဒီဟာကကြတော့ဒီဝါးစိုက်ပြိုးရေးအတင်းကနေပြီးတော့မျိုးပေးတာရှိသလားဒါမှမဟုတ်ပိုပြီးအလုပ်ဖြစ်မဲ့မျိုးမျိုးပေါ့နော်အဲ့ဒါကိုဘယ်လိုရွေးကြမလဲ
ဒီကတော့သူဟိုသူတို့က first scan တက်ပေါ့ဒါမျိုးပေးရမျိုးရှိရလေမြစ်ချူဆိုရင်ကျွန်တော်တို့ကမျိုးစည်းဝယ်မရဘူးသူကထိုင်းရနေပြီးတော့မှဂိုင်းကူးစနစ်နဲ့ဒါပေမဲ့ဟိုတပင်လောက်ဆိုင်လိုက်ရင်ကိုယ့်အကူဂိုင်းကူးလို့ရတဲ့အချက်မျိုးပေါ့မြစ်ချူဝါဆိုဈေးကြီးဆုံးပဲသူကတစ်နှစ်သားပင်ပေါက်ဆိုရင်2,000-2,500ရှိရတာမျိုးပေါ့အဲအဲ့ဒီမြစ်ချူပြီးရင်ဟိုနောက်ပြီးတော့မှအဲဒီကျွန်တော်တို့ဒီဝဘိုးပေါ့ဝဘိုးမြက်ဆန်ကြီးအဲ့ဒါတော့ကျွန်တော်တို့မြန်မာနိုင်ငံဒေတာတော်တော်များများနဲ့လည်းကြိုက်တယ်မျိုးစည်းရနိုင်တဲ့အတွက်ဈေးတက်တာနဲ့ဆိုက်လို့ရတယ်ကျွန်တော်တို့3,000တန်ဘူးတဘူးဆိုရင်အပင်ထောင်ချီပြီးတော့ပါအဲ့ဒါဆိုတော့ဟိုဒေတာကန်နေရာလည်းတစ်နှစ်လောက်ကြိုပြိုးထားလိုက်တာနဲ့သူတို့အတွက်ကိုလွယ်လွယ်ကူကူစိုက်လို့ရတယ်ပေါ့အဲ့တော့အဓိကမြန်မာနိုင်ငံဝါဆိုင်ပြည်ရေးတင်ရတော့ဒီဘယ်ဟာတွေကတော့စိုက်တင်တယ်ဆိုတာကိုတစ်ချက်ပြောတယ်ရေးခွက်ကတော့ဘယ်ဟာတွေကပိုရှိတယ်ဆိုတာကိုပြောတယ်နောက်ပြီးရင်ဗာပြောလဲဆိုတော့ကုဒေတာမှာကြိုက်နိုင်လားအဲ့ဒါလည်းရေးကြည့်တဲ့ချက်ပေါ့နော်ကျွန်တော်တို့ကဒီဈေးရတိုင်းစိုက်လို့လည်းမရပြန်ဘူးအဲ့တော့ကုဒေတာမှာပေါက်တဲ့ဝါမျိုးအခုဝါရဲ့သဘောတဘာဝဒီကျွန်တော်တို့ကဘယ်ဝါပဲဖြစ်ဖြစ်သဘောတူလုံးတယ်ဝါပါဝါမျိုးစားဆိုရွေးစရာမလိုအထက်သားလုံးတယ်အမျိုးစားရွေးစရာမလိုတကယ်ဝါဖြစ်နေရင်ကိုယ်သူကလုံလောက်တယ်နောက်ပြီးတော့ဝါပရိဘောကလုံးတယ်အဲ့ဒါလည်းအမျိုးစားရွေးချင်နေကြမလို့ဘူးကွာအဲ့တော့ကျွန်တော်တို့ဝါကိုအဓိကဟိုကိုဒေတာနဲ့ကန့်ညီတဲ့ဝါမျိုးကိုစိုက
်နောက်တစ်ခုကျွန်တော်မေးချင်တာဒီလိုဥပဒေလမ်းကြောင်းပေါ့နော်ဆိုကြပါစို့ဟို3ဧက30တန်ဒီ50တန်ဒီတောင်သူတူကိုချပေးလိုက်ပြီဆိုရင်အဲ့ဒီမြေကသူ့အနေနဲ့ဘလောက်ထိလှုပ်ရှားပိုင်ခွင့်ရှိတယ်လဲသူ့ရဲ့ပိုင်သူကဘလို့ပိုင်ဆိုင်မလဲဒီမြေမှာဘာဟိုပါပေါ့သူ့ကိုတေးအပိုင်ပေးလိုက်တာလားဒါမှမဟုတ်လဲငှားတဲ့သဘောနဲ့ပေးတာလားဘလို့ပုံစံနဲ့ပေးတာလဲဆိုတာလေးလည်းပြောပြပါဦး
အဲ့တော့ဟိုကပြောလိုက်ရင်ဟိုသူရဲ့ CFP ရဲ့သဘောတရားကသူက130ဟိုစာချုပ်ပေါ့130အငါးစာချုပ်ချိုးရတယ်135ပေးလိုက်တာအိမ်ကြီးကိုလေဟိုကျွန်တော်အိမ်ကရန်လို့ပေါ့130ကရန်ထုတ်ပေးလိုက်တာဟုတ်တယ်အဲ့130အတွင်းသူစိုက်ဒါစိုက်အဲ့ထဲမှာရှိတဲ့ဘာပင်ပဲဖြစ်ဖြစ်တရားဝင်ရောင်းချပိုင်ဝင်ရှိတယ်ကြော်ပဲဖြစ်ဖြစ်အမာပဲဖြစ်ဖြစ်ဝါပဲဖြစ်ဖြစ်တရားဝင်ကုသရောင်းဝယ်ခွင့်မှာရပါမှာ130ကရန်ထုတ်ပေးရပေါ့မြေခင်းဟု
တ်ကဲ့အဲ့ဒါအခမဲ့ပေးတာ
အဲအခမဲ့ဆိုငါးခန့်ရှိတယ်ဗျာတရေကောင်မများပါဘူး1000 2000အဲ့လိုပဲသူကသူ့ရဲ့ဟိုမြေနေရာဆန်သတ်မှတ်ချက်ပေါ်မူတည်ပြီးတော့မှကွင်းနေနေရှင်းပြီးတာမျိုးတော့တအားမကျန်တဲ့နေရာမျိုးဆိုရင်သူကဟိုမြေပြင်ပြန်ပြူးရပါညာဆိုရင်အဲ့လို2000ပေါ့အဲဟိုတရေကောင်2000လုံးလို့1000လုံးလို့မြေငါးခန့်ရှိတယ်ပြောတာ
ခုဆက်လက်ပြီးတော့ကိုအောင်တင်ဆက်နေတဲ့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်မှာပါရှင
်2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းခြေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လာရေးစတင်လက်ခံနေပါပြီ။အော်တိုဘာလ16ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိဒီလျှောက်လာတွေကိုလက်ခံသွားမယ်လို့ဆိုပါတယ်
တကယ်တော့ DV ကန်ဆယ်မဲ့လျှောက်လာတွေကိုအော်တိုဘာလ3ရက်နေ့ကတည်းကစပြီးတော့လက်ခံခဲ့တာပါဒါပေမဲ့လည်းနီးပညာချုပ်ရည်မှုတွေကြောင့်အော်တိုဘာလ3ရက်နေ့ကနေ10ရက်နေ့အကြားအင်တာနက်ကနေပေးပို့ထားကြတဲ့လျှောက်လာတွေပျောက်ဆုံးခဲ့တာကြောင့်အဲ့ဒီရက်တွေအတွင်းမှာလျှောက်ထားကြတဲ့သူတွေအားလုံးလျှောက်လာအသစ်တွေပြန်တင်ကြရမယ်လို့အမေရိကန်နိုင်ငံစာရေးဌာနကပြောပါတယ
်ဒီလိုလျှောက်တာကြောင့်လျှောက်လာနှစ်ခါတင်နေဆိုပြီးတော့တွက်မှာမဟုတ်ဘူးလို့လည်းနိုင်ငံစာရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ပုံမှန်အတိုင်းဆိုရင်လူတဦးတည်းကလျှောက်လွန်နှစ်ခါတင်ရင်အကျုံးဝင်မှုဆိုပြီးတော့ပြချပါရယ်အခုတော့ဒီနီးပညာချွေရင်းတဲ့ပြဿနာကိုဖြေရှင်းပြီးသွားတာကြောင့်အော်တိုဘာလ16ရက်နေ့ဒီဗုဒ္ဓဟူးနေ့အမေရိကန်ပြည်ထောင်စုအရှိဘက်ချန်ဆန်တော်ကျိန်းဝါရှင်တန် DC ဆန်တော်ကျိန်းကနေနိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့မွန်းတက်12နာရီအတွင်းလျှောက်ထားနိုင်ပါရယ်
အော်တိုဘာလ3ရက်နေ့ကနေ10ရက်အတွင်းလျှောက်ထားခဲ့ကြတဲ့သူတွေအတွက်ထုတ်ပြန်ထားတဲ့လျှောက်လွှာလက်ခံရရှိကြောင်းအတိမတ်ပြုတဲ့နံပါတ်တွေကိုတော့အတိမတ်ပြုတော့မှာမဟုတ်တဲ့အတွက်ဒီနံပါတ်တွေကိုတင်ထားဖို့မလိုတော့ဘူးဆိုပြီးတော့လည်းအတိပေးထားပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့အော်တိုဘာလစောစောပိုင်းတုန်းကလျှောက်လွှာတင်ထားကြတဲ့သူတွေစီအကြောင်းကြားစာတွေကိုအီးမေးလ်ကနေတဆင့်ပို့ပေးမှာဖြစ်တယ်လို့ဆိုပြီးတော့လျှောက်လွှာထက်တင်မှုတစ်လရက်တိုးပေးမှာဖြစ်ပါတယ်။
ကဲအခုတော့ DV ကန်ဆယ်မဲ့အစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောအောင်မှာမက်ကင်ပြူတွေ့ရေ DV လျှောက်လွှာတွေကို www.dvlottery.state.gov အင်တာနက်ဆိုင်မှာလျှောက်လို့ရပြီးစာရွက်နဲ့လျှောက်လွှာတင်တာမျိုးတော့လက်မခံပါဘူ
းဟုတ်ပါတယ်ကိုအောင်ရေ DV လျှောက်လွှာတွေကိုဒီ online ကနေပဲလျှောက်ရမှာပါဒီလိုလျှောက်တဲ့အခါမှာကိုယ့်ရဲ့လက်ခံစာရွက်အတွက် print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှဒီကိုလျှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကိုယ့်ရဲ့ DV ကန်ဆယ်မဲ့ပေါက်မပေါက်ကိုလည်းပြန်ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆယ်မဲ့အကြောင်းကိုလည်းပြောပါအောင်ရှင
် DV ကန်ဆယ်မဲ့ဆိုတာကတော့ American ပြည်အောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းတွေလျှောက်လို့ရတဲ့ကန်ဆယ်မဲ့တစ်မျိုးလို့ဆိုရမှာပေါ့ဗျာ2019ခုနှစ်အတွက် American ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကို American အစိုးရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့လျှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်လျှောက်လွှာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမရဆိုတာကိုတော့မေလ1ရက်2018ခုနှစ်ကနေစလို့စက်တင်ဘာ30 2018ခုနှစ်အချိန်အတွင်း DV ကန်ဆယ်မဲ့အင်တာနက်စာမျက်နှာမှာသွားကြည့်လို့ရပါတယ
်။ဟုတ်ကဲ့ဒါနဲ့ကျမတို့အင်္ဂလိပ်ချင်းတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်တို့ဗီယက်နမ်နိုင်ငံတွေကလူတွေကတော့ဒီ DV ကန်ဆယ်မဲ့ကိုလျှောက်လို့မရဘူးနော်။ဘာလို့လဲဆိုတော့ဒီလွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချကြတဲ့သူတွေ 9,000 လောက်ရှိနေလို့ပါတနေ့ DV visa လျှောက်ဖို့ဘယ်လိုရည်ချင်းမျိုးတွေရှိဖို့လို့လဲဆိုတာကိုလည်းတစ်ဆက်တည်းပြောပြပါအောင်ကိုအောင်ရေ
။ကောင်းပါပြီမက်ကင်ပြည်တွေရေဒီလို DV လျှောက်ဖို့အတွက်လိုအပ်တဲ့ရည်ချင်းကတော့အထက်တန်းအောင်ရပါမယ်။ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုပ်တဲ့အလုပ်မှလုပ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့လိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘယ်လိုသင်တန်းမျိုးလဲဆိုတာသိချင်တော့ www.1tonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့လိုအချက်နှချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်နိုင်ပါဘူး
။ဟုတ်ပါတယ်။အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာဒီဒီရှောက်လွှာပိတ်ရက်ဖြစ်တဲ့နိုဝင်ဘာလအထိစောင့်ဆိုင်းတာမျိုးမလုပ်ဘဲစောနိုင်သမျှစောစောရှောက်လွှာတင်မှုကိုလည်းသတိပေးထားပါတယ်။ဘာလို့လဲဆိုတော့ရှောက်လွှာပိတ်ရက်နီးကပ်လာတဲ့အခါမှာရှောက်တဲ့သူတွေပြုံးပြီးတော့ရှောက်တာကြောင့်
အင်တာနက် website ကနှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လုပ်ပါ။နောက်ရေးကြည့်တာကတော့လူတယောက်ကိုတစ်ချိန်သာ TV ရှောက်ထားနိုင်တာဖြစ်ပါတယ်။အစစ်မြေနည်းပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ချိန်ရှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီရှောက်လွှာရှင်ကိုပယ်ချလိုက်မှာဖြစ်ပါတယ်
။ဒါအပြင် TV ရှောက်လွှာတွေကို website မှာဖြည့်ဆွက်ရမှာကိုယ်ပါသာဖြည့်ဆွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လေအဲ့ဒီဖြည့်ဆွက်ချိန်မှာကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်။ဒါမှသာလိုအပ်တဲ့ကိုယ်ရေးအချက်အလက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်မှာပါ။မေးထားတဲ့မိကွန်အလုံးကိုဖြည့်ဆွက်ဖို့လိုပြီးရှောက်လွှာပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်။အဲ့ဒီခါမှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးနောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့တိုက်ပြီးတော့ပြန်လည်ရှာဖွေရမှာပါ။
ရှောက်လွှာမှာကိုယ်ရေးအချက်အလက်တွေဖြည့်ဆွက်ရမယ့်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်ပေးရမှာပါ။အဲ့ဒီဓာတ်ပုံဟာရှောက်လွှာမတိုင်ခင်6လအတွင်းမှာရိုက်ကူးထားရမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြည့်ပြည့်နာလည်းလုပ်လို့မရပါဘူး။နောက်တစ်ခုကတော့အခုလို DB ကန်ဆယ်မဲ့ရှောက်လွှာအတွက်အခကျင်းငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူး။ဘယ်သူမှဆိုသတ်မှတ်ထားတဲ့အချက်အလက်တွေနဲ့ကန့်ညီတဲ့သူတိုင်းအခမဲ့ရှောက်ထား권ရှိပါတယ်
။ဟုတ်ပါတယ်။ဒီလိုရှောက်ထားရမှာအမည်၊ငွေတက်ဂရိတ်၊နေရာလိပ်စာ၊ပညာရည်ချင်းနဲ့online မှာအဲ့ဒီအချက်အလက်တွေဖြည့်ပေးပြီးဓာတ်ပုံကိုတော့ scan ဖတ်ပြီးတော့တင်ပေးရမှာပါနောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လဲသားသမီးတွေရှိလားနောက်အဲ့ဒီသားသမီးတွေကကိုနဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အလုံးကိုဖြည့်ပေးရပါတယ်အဲ့ဒါမှပဲကိုက DV ပေါက်လို့အမေရိကကိုသွားရမယ်ဆိုရင်အလုံးလိုက်နိုင်အောင်ပါအချက်အလက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့တော့မလွယ်ကူဘူးပေါ့လေ
ဒါနဲ့ကိုအောင်ရေမမပြီကနေပြီးတော့ DV ကန်ဆယ်မဲ့ပေါက်ပြီးအမေရိကပြည်တော်စုကိုရောက်လာတဲ့သူတွေလဲတော်တော်များတယ်နော်
ဟုတ်ပါရဲ့ဗျာ American Dream American အိမ်မက်ကိုကောင်းတယ်ဖော်ဖို့မြန်မာနိုင်ငံသားတွေလည်း American ထိခြေဆန့်လာကြတာပေါ့ဗျာပညာရေးကျန်းမာရေးလူမှုရေးကစလို့တာသမီတွေအတွက်လည်း American ကိုလာကြတဲ့သူတွေရှိပါတယ်ကန်ဆယ်မဲ့ပေါက်ပြီး American ပြည်တော်စုကိုရောက်လာပြီးမျောလင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်ခဲတွေကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါတယ
် American ပြည်တော်စုတစ်ခုလုံးမှာမြန်မာလူမျိုးတွေပြန့်ကျဲနေထိုင်နေကြတာမှာတော့အမေရိကန်အရှိဘက်ချမ်းကဝါရှင်တန် DC နယူးယောက်နောက်အနောက်ဘက်ချမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများပြားအခြေချနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30ကျော်ကလာရောက်အခြေချနေထိုင်နေကြတာလေ
။ DV ကန်ဆယ်မဲ့ပေါက်ပြီးလာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေဟာစူးစမ်းရရိုးသားတယ်ဆိုပြီးအလုံရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုံဟုသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လို့ပဲဖြစ်ဖြစ်လောရတာမခက်ခဲဘူးဆိုပြီးတော့ရရအလုံးမရွေးပဲလောက်ကြတယ်လို့လည်းဆိုပါရယ်တကယ်တော့အိမ်မက်တွေအကောင့်တွေပေါ်ခွင့်ရနေတာဟု
တ်အမေရိကန်ပြည်တော်စုမှာလူမျိုးပေါင်းစုံလာရောက်နေထိုင်အခြေချကြတာမှာဒီနိုင်ငံကိုစပြောင်းပြီးတော့လာနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားကနေဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ကြတာပါပဲကိုအောင်ကြီးနောက်မျိုးဆက်သူတွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိဘတွေဟာအလုပ်ပိုလုပ်ပြီးတော့သားသမီးတွေကိုအမြင့်ရအောင်တွန်းတင်ပေးကြတာပဲရှင့်ကြပ်ပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လေမိဘတွေကသားသမီးတွေအပေါ်မှာဖြစ်စေချင်တာကိုအတင်းကျပ်လုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေစိတ်ကြိုက်သူတို့စိတ်ဝင်စားတာကိုမြေတောင်မြောက်ပေးဖို့ဆိုတာဟာလေအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြတယ်လေ
ဟုတ်ပါတယ်ဗျာအမေရိကမှာတော့နိုင်ငံကလည်းဒီမိုကရေစီကိုကျင့်သုံးတယ်လို့ပဲမိသားစုတွေအတွင်းမှာသားသမီးနဲ့မိဘတွေကြားမှာလည်းကိုယ်အိမ်မက်အကောင့်တွေဖော်နိုင်အောင်သာလမ်းကြောင်းတက်မှတ်ပေးကြတာပါဗျာကဲအခုတော့လာမယ့်2019ခုနှစ်ကန်ဆမ်းမဲအစီအစဉ်မှာပါဝင်နိုင်ကြပြီးကံကောင်းကြပါစေလို့ဆုတောင်းပေးလိုက်ပါရစေဗျာ
အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
ငင်းချင်းရင်နဲ့စီးပွားရေးတိုးတက်အောင်လုပ်တဲ့နီလန်းတွေထဲမှာအထက်ရောက်ဆုံးနေ့တစ်ခုကတော့မင်းကလေးငယ်တွေကိုစွန့်ရင်မြင့်တင်ပေးပြီးသူတို့ရဲ့ပညာရေးအတွက်ရင်းနှီးမြှုပ်နှံပေးတာဖြစ်ပါတယ်ဒီကနေ့ digital kit ရောက်လာတဲ့အခါအခြေခံပညာသင်ကြား권မရတဲ့သူတို့အတွက်ယောက်ျားလေးတွေနောက်တိတ်ရောက်သွားပြီးအခြေအနေကိုပိုဆိုးလာစေပါတယ်ကဘာကြီးက digital kit ကိုပို့ပြီးရောက်လာလေအင်တာနက်အခြေခံမရှိတဲ့သူတို့တွေအတွက်ပုံမှန်စီးပွားရေးမှာပါဝင်ဖို့အသိဉာဏ်ပညာရရှိဖို့ကျန်းမာရေးစောင့်ရှောက်မှုရဖို့အချက်အလက်နဲ့လူမှုအထွေးခေါ်ပံ့ပိုးမှုတွေအပြင်သူတို့ရဲ့ဆန္ဒကိုထုတ်ပေါ်တဲ့အသံကြားရဖို့ပါပိုးပြီးခက်လာလေလေဖြစ်သွားတာကြောင့်ပါအင်တာနက်လက်လန်းမြူမှုအနေထားကိုကြည့်ရင်2013ခုနှစ်ကစပြီးကမ္ဘာတစ်လွှာကြားနယ်မှာအတွက်ကြွားချမှုဟာ7ကနေ12ရာနှုန်းလောက်တိုးလာခဲ့ပြီးဆင်းရဲတဲ့နိုင်ငံတွေမှာဆိုအင်တာနက်မသုံးနိုင်တဲ့အမျိုးသမီးကအမျိုးသားနဲ့ယောက်ျားလေးတွေထက် 31 ရာနှုန်းလောက်ကိုပိုးပြီးနှဲနေတာပါဖွံ့ဖြိုးဆဲနိုင်ငံတွေမှာအင်တာနက်လန်းလန်းမီတဲ့လက်ကင်ဖုန်းကိုပိုင်ဆိုင်တဲ့အမျိုးသမီးကအမျိုးသားတွေတဲ့တန်း200လောက်ပိုးပြီးနှဲပါတယ်အခုလိုပဲကွာခြားချက်ကြီးမားနေမယ်ဆိုရင်အမျိုးသမီးနဲ့မိန်းကလေး85ရာခိုင်နှုန်းကျော်လောက်ဟာ digital ကျွမ်းကျင်မှုနဲ့အင်တာနက်သုံးနိုင်မှုမရှိပဲဖြစ်လာနိုင်ပါတယ်အခုလိုကြွားချရတဲ့အကြောင်းရင်းများစွာရှိပါတယ်။မိန်းကလေးတွေကိုအခြေခံပညာသင်ကြားဝင်မပေးတာအထူးနည်းပညာသင်ခွင့်မရအောင်လုပ်ထားတာအင်တာနက်သုံးဖို့နဲ့300မှာလိုအပ်တဲ့ပစ္စည်းတွေကဈေးကြီးတာအမျိုးသမီးတွေမိန်းကလေးတွေအတွက်အဆင်ပြေအောင်လုပ်ပေးတာမျိုးမရှိတာအပြင်ကွန်ပျူတာ300မှာအမျိုးသမီးတွေပုဂ္ဂလိက300ခွင့်လွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်လိုခက်ခဲတာလိုလူမှုရင်းကျေးမှုဆိုင်ရာအစွဲတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေတာပါဝင်ပါတယ်။မိန်းကလေးတွေ digital နည်းပညာသုံးဖို့အတွက်အားမပေးရတဲ့အကြောင်းတွေထဲမှာအဆိုအဆုံးအကြောင်းပြချက်ကတော့ဒီနည်းပညာသုံးဖို့မိန်းကလေးတွေမလုပ်နိုင်ဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။ computer online သုံးပိုင်ခွင့်ဟာလူခွင့်ရေးဖြစ်ရမယ်လို့ကုလသမဂ္ဂကအတည်ပြုပါတယ်။ဒါအမျိုးသမီးနဲ့မိန်းကလေးတွေအတွက်သူတို့ရဲ့ရပိုင်ခွင့်ကိုမထိခိုက်စေဖို့အားဖြည့်ပေးတာပါ။လွတ်လပ်ပြီးကိုကြိုးမရှာတဲ့ NGO သုတေသနအဖွဲ့ဖြစ်တဲ့နိုင်ငံတကာရေရှည်ဖွံ့ဖြိုးတိုးတက်ရေးသိပ္ပံရဲ့အဆိုအရအခုလို digital ဆိုင်ရာကျန်းမာသုံးစွဲမှုကွာခြားချက်ဟာအမျိုးသမီးတွေစီးပွားရေးဆွမ်းဆောင်ရည်မြင့်ဖို့နဲ့စီးပွားရေးလုပ်ကိုင်မှုမှာအဟံတားဖြစ်စေတယ်လို့ဆိုပါတယ်။ဒါကိုမူဝါဒချဖို့တွေရင်းနှီးမြှုပ်နှံမှုတွေနဲ့တည်တည်ချာချာမမြင့်တင်ပေးရင်ဤပညာပြောင်းလဲမှုရဲ့အကျိုးကျေးဇူးအများစုကိုအမျိုးသားတွေသာခံစားရပြီးကျန်းမာဒဏ်တူမရှိမှုတွေပိုးပြီးဆိုးလာနိုင်တယ်လို့စီးပွားရေးကြီးထွားမှုအသစ်ပြောင်းလဲမှုတွေမရှိဘဲဖြစ်သွားနိုင်ပါတယ်။ဒီလိုမဖြစ်စေဖို့အတွက်ကျန်းမာဒန်းတူစီးပွားရေးနဲ့နည်းပညာလက်လန်းမှီပိုင်ခွင့်ရှိဖို့လိုအပ်ပါတယ်။ကျန်းမာဒန်းတူရှိရေးလှုပ်ဆောင်နေတဲ့ USAID အဖွဲ့ကအကြီးအကဲတာဝန်ရှိသူ Michelle Beckering ကတော့မိန်းကလေးငယ်ရဲ့အနာဂတ်ကိုသူတို့ရဲ့လိန်ရမတတ်မှတ်ဘဲသူတို့အောင်မြင်မှုအတွက်လိုအပ်တဲ့အရင်းအမြစ်တွေကိုလက်လန်းမှီနိုင်မှုနဲ့သူတို့ဘလောက်စူးစမ်းမှုရှိတယ်ဆိုတာတွေနဲ့တိုင်းတာသင့်ပါတယ်လို့ပြောကြခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အင်္ဂါနေ့နေ့ခင်းအတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။မေကနငညာရဲ့ဝန်ကြီး Rex Tillerson ဟာအီရန်နိုင်ငံကိုချုပ်တင်မကြေညာဘဲတင်းလာနေကတွားရောက်ခဲ့ပါတယ်။ဒါအာဖဂန်နစ္စတန်နိုင်ငံကိုအလားတူကြေညာခြင်းမရှိဘဲဝန်ကြီး Tillerson တွားရောက်ပြီးနိုင်ပိုင်းအကြံအစည်အဲ့လိုတွားရောက်တာလည်းဖြစ်ပါတယ်။ဝန်ကြီး Tillerson ဟာဘက်ဒမ်မြို့မှာအီရန်ဝန်ကြီးချုပ် Haider al-Abadi နဲ့တင်းလာနေမှာတွေ့ဆုံဖို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နှစ်ပတ်နီးပါးကြာမဲ့အာရှ၅နိုင်ငံခီးစဉ်ကိုနိုဝင်ဘာလ3ရက်နေ့မှာစတင်မှာဖြစ်ပြီးဒီခီးစဉ်မှာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန္ဒမှုတွေနဲ့မစ်ဆိုင်းဒုံးကျည်ပြစ်လုပ်မှုတွေလုပ်နေတာကိုတာစီကာကွယ်ရေးနိုင်ငံတကာကဖိအားပေးမှုတွေပိုလုပ်နိုင်အောင်လှုပ်ဆောင်ဖို့ရည်ရွယ်ချက်လက်ပါဝင်တယ်လို့အင်ဂျီရောအဆင့်မြင့်အရာရှိတဦးကပြောပါတယ်ကုလသမဂ္ဂဆန္ဒမှုဆိုင်ရာအကူအညီပေးအေဂျင်စီတွေကဥဆောင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်တဲ့အမေရိကန်ဒေါ်လာ434သန်းရရှိရေးတရက်တာနိုင်ငံတကာရမုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာအလူရှင်တွေကဒေါ်လာ335သန်းဂတိကူတွေရခဲ့ပြီလို့ဆိုပါတယ်။ဂျနီဗာမြို့မှာတနင်္လာနေ့ကပြုလုပ်တဲ့အဲ့ဒီအစီအစဉ်ဟာရိုဟင်ဂျာတွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကလူမှုအတိုင်းအဝိုင်းတွေအပါအဝင်စုစုပေါင်းလူပေါင်း 1.2 သန်းအတွက်အသက်ကယ်တင်နိုင်မဲ့အကူအညီတွေပေးနိုင်ရေးအတွက်တောင်းခံခဲ့တာဖြစ်ပါတယ်။အာရှနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုခိုင်မာဆက်ပြီးလုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကိုစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကတိုက်တွန်းလိုက်ပြီးအာရှနဲ့ပတ်သက်တဲ့အမေရိကန်ရဲ့ရည်တည်ချက်ဟာစီးပွားရေးအကျိုးတွေသာမကစစ်နဲ့ငြိမ်းချမ်းရေးကိစ္စတွေကိုပါအဆုံးဖြတ်ပေးလိမ့်မယ်လို့လည်းစင်ကာပူဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရွှင်လန်းချမ်းမြေ့ကြပါစေရှင်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.